Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ22ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဆီးရီးယားနိုင်ငံကအဓိကသဘုံအဖွဲ့ကသူတို့အနေနဲ့အရာကြီးအပြစ်ခတ်ရဆဲရီကိုလက်ခံဖို့အသင်းရှိတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံနေဗာဒါပြည်နယ်မှာပြုလုပ်နေတဲ့ပါတီရင်းပနာမာရွေးချယ်မှုတွေမှာနိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်ကအနိုင်ရသွားပါတယ်။အိန္ဒိယနိုင်ငံကနီပေါငရင်ပြန်လည်ထူထောင်ရေးအပါအဝင်တခြားဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ဒေါ်လာတန်150ကူညီမယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်သတင်းဆောင်မတွေမှာတော့မြန်မာနိုင်ငံအတွင်းမီးလောင်မှုတွေဟာနှွေမြောက်ခင်မှာပဲမနစ်ကထက်စာရဲ့တစ်နှစ်လုံးစာထက်ပိုများနေတာပါကြောင့်ပါလဲ။
မိဘမိကြောင်လောင်တာလျှက်စစ်ကြောင်လောင်တာ85 90ရာနှုန်းလောက်ကပို့ဆလို့လောင်တာတွေဖြစ်တဲ့အတွက်အားလုံး
ကရန်ကုန်တိုင်းဒေသကြီးမိသားဦးစီးမှုဒုညွှန်မှုရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်နားဆင်ရမယ့်မြမရေးသုံးသက်ချက်မှာတော့ရေညဉ့်ညံ့မှုနဲ့ရေအစိတ်သက်မှုတွေအဖြစ်များလာနေတဲ့မြမပြည်ကရေရုညဉ့်ညံ့မှုအခြေအနေကိုထုတ်လွှင့်ပေးဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြမှာပါ။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မနန္တာချန်တို့ကကြီးညာပေးကြပါမယ်ရှင
်။စီးရီးယားနိုင်ငံကအဓိကသဘုံအဖွဲ့ကသူတို့အနေနဲ့အရာကြီးအပြစ်ခတ်ရဆဲရေးကိုလက်ခံဖို့အစဉ်သင့်ရှိတယ်လို့ပြောကြားလိုက်ပါတယ်။ဒါပေမဲ့ရုရှားကလေကြောင်းတိုက်ခိုက်မှုတွေရပ်တန့်ပြီးစီးရီးယားအစိုးရကလည်းစီးရီးယားတူရကီနယ်စပ်အနီးမှာပြုလုပ်နေတဲ့ထိုးစစ်ဆင်မှုတွေကိုရပ်တန့်မှသဘောတူမယ်လို့ပြောပါတယ်။စီးရီးယားပြည်ပခအကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျေလာဖရော့တို့နှစ်ဦးစနေနေ့ကတယ်လီဖုန်းနဲ့ဆွေးနွေးကြပြီးမဲ့အဖြစ်ခတ်ရဆဲရေးအတွက်တည်တာတဲ့တိုးတက်မှုတစုံတရာရရှိတယ်ဆိုတော့ပြောဆိုမှုတော့ထွက်မလာသေးပါဘူးနိုင်ငံတကာရဲ့အဆိုအရအထင်မှားမှုတွေကိုရပ်တန့်စေတယ်ဆိုတော့ယာယီအဖြစ်ခတ်ရဆဲရေးသဘောတူညီချက်ရရှိအောင်ရုရှားတို့ရဲ့အဆိုအရအကြမ်းဖက်သမားတွေအပေါ်ပြမထားပြုတ်လုံနေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်တန့်မှာမဟုတ်ဘူးလို့ရုရှားကပြောပါတယ်။ရုရှားရဲ့ပုံကျဲတိုက်ခိုက်မှုတွေဟာ IS အစ္စလာမစ်စစ်သွေးကြော်တွေပေါ်ပြုတ်လုံနေတာမဟုတ်ပဲစီးရီးယားအစိုးရကိုတိုက်ခိုက်နေကြတဲ့သဘုံအဖွဲ့တွေပေါ်ပြုတ်လုံနေခြင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့စီးရီးယားအရေးမှာပါဝင်ပတ်သက်နေတဲ့တခြားနိုင်ငံတွေကပြောပါတယ်။ဝန်ကြီးကယ်ရီနဲ့ဝန်ကြီးလာဖရော့တို့နှစ်ဦးဟာစီးရီးယားပြည်ပခအတွက်ဂျနီဗာမြို့မှာနှစ်ဖက်အဖွဲ့တွေပြုလုပ်နေကြတဲ့လုပ်ငန်းစဉ်တွေအကြောင်းပြန်လည်သုံးသပ်ခဲ့ကြတဲ့အကြောင်းဝန်ကြီးနှုတ်တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အမေရိကန်အရာရှိတွေကသတိထားပြောဆိုခဲ့ပါတယ်
။စီးရီးယားနိုင်ငံက YPG လို့ခေါ်တဲ့ကတ်တပုံတွေကိုတူရကီအစိုးရကနှိမ်နင်းရမှာအမေရိကန်အစိုးရအနေနဲ့အကန့်အသတ်မရှိအပြည့်အဝထောက်ခံမှုပေးဖို့တူရကီဝန်ကြီးချုပ်ကစနေနေ့မှာပဲတောင်းဆိုလိုက်ပါတယ်။စီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုနှိမ်နင်းရေးမှာအမေရိကန်ကပံ့ပိုးကူညီပေးနေတဲ့ YPG ကပ်အဖွဲ့ဟာလူပေါင်း28ယောက်တေဆုံးခဲ့ရတဲ့ဗုဒ္ဓဟူးနေ့ရက်အန်ကာရာမြို့ဘုံးခွဲတိုက်ခိုက်မှုမှာပါဝင်ခဲ့တာသိကြတယ်လို့လုံခြုံရေးအရာရှိတွေနဲ့9နာရီကြာဆွေးနွေးခဲ့ပြီးတဲ့နောက်မြို့တော်အန်ကာရာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတူရကီဝန်ကြီးချုပ်အာမက်ဒါဗူတူဂလူကပြောဆိုခဲ့တာဖြစ်ပါတယ်။ TAK လို့သိကြတဲ့တူရကီခြေဆိုင်ကတ်စစ်သွေးကြွအဖွဲ့တစ်ခုကတော့တောက်ကြနေကထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာအန်ကာရာဘုံးခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဒါဗူတူဂလူကတော့ကြေညာချက်ဟာမမှန်ဘူးလို့ပြောဆိုပယ်ချလိုက်ပြီးတော့တူရကီမျိုးတော်မှာရှိတဲ့တပ်တွေကိုပြစ်မှတ်ထားခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်နေတဲ့ YPG ရဲ့နိုင်ငံတကာမှာတရားဝင်ရည်တည်နေမှုကိုကာကွယ်ဖို့ TAK အဖွဲ့ကစ조사တာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ YPG အဖွဲ့ဟာစီးရီးယားနိုင်ငံကကတ်ဒီမိုကရက်တစ်ယူနီယံPYD ပါတီရဲ့လက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်ပြီးတော့ဒီဖွဲ့ဟာအကြမ်းဖက်သမားတွေလို့တူရကီကပြောဆိုနေပေမဲ့အမေရိကန်ကတော့ဒါကိုလက်မခံပါဘူး
။အမေရိကန်နိုင်ငံနေဗာဒါပြည်နယ်မှာဒီမိုကရက်တစ်ပါတီကဥဆောင်ပြုလုပ်တဲ့ပါတီတွင်သမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်းနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကဗာမွန်ပြည်နယ်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကိုမဲ့အရေးအတွက်52ရာခိုင်နှုန်း48ရာခိုင်နှုန်းနဲ့အနိုင်ရရှိမယ်လို့သတင်းမီဒီယာတွေမှာခန့်မှန်းပြောဆိုနေကြပါတယ်။နေဗာဒါပြည်နယ်မှာမတူကွဲပြားတဲ့လူမျိုးစုတွေအများပြားနေထိုင်နေကြတာမို့ဒီပြည်နယ်ရဲ့ရွေးကောက်ပွဲဟာတနင်္ဂနွေလုံးအတိုင်းအတာနဲ့ပြုလုပ်မဲ့ရွေးကောက်ပွဲရဲ့စံသတ်မှုရှေ့ပြေးဖြစ်တယ်လို့နှစ်ဖက်စလုံးကယူဆထားကြတာဖြစ်ပါတယ်။အခုအနိုင်ရလိုက်တဲ့အတွက်ရှေ့သတင်းပတ်အတွင်း South Carolina ပြည်နယ်မှာပြုလုပ်မဲ့ Democratic Party တွင်ရွေးချယ်မှုတွေအတွက် Clinton အနေနဲ့အရှင်ရသွားတာလည်းဖြစ်ပါတယ်။ဒါဟာ2016ခုနှစ်အတွင်းကျင်းပခဲ့တဲ့ Party တွင်ရွေးချယ်မှုတွေမှာ Clinton အနေနဲ့ဒုတိယအကြိမ်မြောက်အနိုင်ရခြင်းလည်းဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့ Iowa ပြည်နယ်မှာ Party ကဥဆောင်ပြုလုပ်တဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအနိုင်ရခဲ့ပြီးဖြစ်ပါတယ်။ Sanders ကတော့ New Hampshire ပြည်နယ်မှာကျင်းပခဲ့တဲ့ ပါတီရင်းပနမရွေးချယ်မှုတွေအတွင်းကလင်တန်ကိုအပြတ်အသတ်အနိုင်ရရှိခဲ့ပါတယ်။ Republican Party ဝင်တွေဟာလည်းတိုင်းပြည်တောင်ပိုင်းမှာပထမဆုံးအကြိမ်ပြုလုပ်တဲ့ South Carolina ပြည်နယ်ရဲ့ပါတီရင်းရွေးချယ်မှုတွေမှာမဲပေးနေကြပါတယ်။ South Carolina ပြည်နယ်မှာကျင်းပမဲ့ Republican Party ရင်းရွေးချယ်မှုဟာမလတ်တရနေ့မှာကျင်းပမဲ့ Super Tuesday ခေါ်ပြည်နယ်ပေါင်း12ခုမှာတပြိုင်တည်းကျင်းပမဲ့ရွေးချယ်မှုတွေမတန်ခင်ကိုယ်တိုင်လောင်းအရေးအတွက်ရော့ကျသွားနိုင်တယ်လို့ခန့်မှန်းထားကြတာဖြစ်ပါတယ်။
ပြည်ထောင်အနေနဲ့ EU ဥရောပသမဂ္ဂရဲ့အဖွဲ့ဝင်နိုင်ငံတခုဖြစ်ဆက်လက်ယက်တီတင်မတင်လူမှုဆန္ဒခံယူပွဲကိုဇွန်လ23ရက်နေ့မှာကျင်းပသွားဖို့ပြည်ထောင်ဝန်ကြီးချုပ် David Cameron ကရက်သတ်မှတ်လိုက်ပါတယ်။ပြည်ပြင်ပြောင်းလဲထားတဲ့28နိုင်ငံပါ EU ဖွဲ့ရဲမှာပြည်ထောင်ဆက်ပြီးပါဝင်သွားရေးထောက်ခံချက်ကိုတော့အစိုးရအဖွဲ့အားအတည်ပြုခဲ့ကြောင်းလဲလန်ဒန်မြို့ကဝန်ကြီးချုပ်ရဲ့အမှတ်30ထောင်းနှင်းလန်းနေပြင်ပမှာစနေနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ် Cameron ကပြောဆိုခဲ့တာပါ။EU အဖွဲ့ဝင်ဖြစ်ဆက်ရှိနေခြင်းအပြင်ပြည်ထောင်အတွက်ပုံမိုလုံခြုံခိုင်မာစေသလိုပုံမိုအားကောင်းစေနိုင်ပြီးတော့အခုဆိုရင် EU အဖွဲ့ကမိတ်ဆွေနိုင်ငံတွေအနေနဲ့ပြည်ထောင်အစိုးရရဲ့အခွင့်အရေးတွေကိုအာမခံပေးနိုင်မယ့်အပြောင်းလဲတွေပေါ်အတည်ပြုပေးရမယ့်အချိန်ဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။နောက်ဆုံးဆုံးဖြတ်ချက်ကတော့ဂျွန်လာကျရင်ပြည်ထောင်ပြည်သူတွေကချမှတ်ကြရမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကဖြည့်ဆွဲပြောကြားခဲ့ပါတယ်။ဒါ့အပြင် EU ထဲမှာဆက်လက်ပါဝင်သွားဖို့လူထုကိုလည်းအတက်နိုင်ဆုံးစီရင်သွားမယ်လို့သူကကတိပေးခဲ့ပါတယ်။ Belgium နိုင်ငံ Brussels မှာနှစ်ရက်ကြာမယက်မနာကျင်းပတဲ့ညီလာခံပြီးမှပဲ EU နဲ့ပြည်ထောင်ကြားနိုင်ငံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်တည်းရဲ့ထွက်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ် Cameron ကအထူးခွင့်ရေးလို့ခေါ်တဲ့ပြည်ထောင်နိုင်ငံအတွက်အထူးစီစဉ်တရက်ကိုတော့ EU အဖွဲ့ဝင်တွေကတခဲနဲ့သဘောတူထောက်ခံခဲ့ကြတာဖြစ်ပါတယ်။
ဒီကံတန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနိုင်ငံဟာနီပေါနိုင်ငံရဲ့ငလျင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအပါအဝင်ပို့ဆောင်ရေးနဲ့လျှက်စစ်စီမံကိန်းတွေအတွက်အမေရိကန်ဒေါ်လာတန်150သုံးစွဲသွားဖို့ကတိပြုလိုက်ပါတယ်။မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်နိုင်ငံစလုံးကကြိုးပမ်းတဲ့အနေနဲ့နီပေါဝန်ကြီးချုပ်ခတ်ဂါပရာစတ်အိုလီအိန္ဒိယနိုင်ငံကိုအလဲပတ်ရောက်ရှိစဉ်အဲ့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။ညူဒယ်လီမြို့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီနဲ့စနေနေ့ကတွေ့ဆုံပြီးအနာဂတ်ကိုရှေ့ရှုလှုပ်ဆောင်ဖို့အချိန်တန်ပြီလို့နီပေါ်ဝန်ကြီးချုပ်ကပြောပါတယ်။လွန်ခဲ့တဲ့လအနေနဲ့အတွင်းတည်ရှိခဲ့တဲ့နားလည်မှုလွှမ်းမိုးမှုတွေမရှိတော့တဲ့အကြောင်းအိန္ဒိယနဲ့နီပေါ်နိုင်ငံတို့ရဲ့ဆက်ဆံရေးမှာအနာဂတ်ကိုမျှော်မှန်းပြီးလှုပ်ဆောင်ကြဖို့အချိန်ကျရောက်နေပြီဖြစ်ကြောင်းဝန်ကြီးချုပ်အိုလီကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။အိန္ဒိယနဲ့နီပေါ်နှစ်နိုင်ငံအကြားမှာရှိတဲ့အဓိကကုန်သွယ်ရေးလမ်းကြောင်းပေါ်မှာဒေသခံလူမျိုးစုတွေရဲ့ဆန္ဒပြမှုတွေကြောင့်ကုန်းတွင်းပိုင်းနီပေါ်နိုင်ငံအတွင်းကအခြေခံလူသုံးကုန်ပစ္စည်းတွေရှားပါးမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတွေလွန်ခဲ့တဲ့လအနည်းငယ်အတွင်းတင့်မာခဲ့တာပါ။အဲ့ဒီလူမျိုးစုတွေနဲ့နီးစပ်စွာဆက်ဆံမှုရှိတဲ့အိန္ဒိယအစိုးရကစီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်ခဲ့တာလို့နီပေါ်အစိုးရကဆွဆွဲပြောဆိုခဲ့ပြီးလောင်စာဆီလိုအရေးပါတဲ့အသုံးဆောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေတင်သွင်းခဲ့ပါတယ်။ဆန္ဒပြပွဲတွေအခုလအစောပိုင်းမှာရပ်ဆိုင်းခဲ့တဲ့အတွက်တင့်မာမှုတွေအတိုင်းအတာတစ်ခုထိရော့ကျသွားခဲ့ပါတယ်။
အိန္ဒိယနိုင်ငံကမတိမငြိမ်ဖြစ်နေတဲ့ကက်ရှမီးယားဒေသမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ရင်နှန်းဟာလူ100လောက်ရှိနေတဲ့အစိုးရပိုင်းတနန်းကျောင်းတစ်ခုထဲမဝင်ခင်လေးမှာပဲတနက်သမားတွေရဲ့တိုက်ခိုက်တာခံခဲ့ရတဲ့အတွက်စနေနေ့ကစစ်သား2ယောက်သေဆုံးခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်။အိန္ဒိယအစိုးရဆန့်ကျင်နေတဲ့သဘုံတွေလို့ယုံကြည်ရတဲ့စစ်သွေးကြွတွေကနေရဲအရန်တပ်ဖွဲ့ရဲ့ရင်နှန်းကိုတိုက်ခိုက်ခဲ့ရတာကစရင်နဂါမြို့စုံကတင်တန်းကျောင်းထဲမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ရင်းနှန်းကိုစတင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အရန်ရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့နောက်ထပ်10ယောက်ဟာလည်းထိခိုက်ဒဏ်ရာတွေရခဲ့တဲ့အကြောင်းဒေသခံရဲအရာရှိ2ဦးဖြစ်တဲ့ဂျာဗစ်ဂီလာနီကပြောပါတယ်။တင်တန်းကျောင်းထဲမှာရှိနေကြတဲ့အရသားတွေကိုတော့ဘေးလွတ်ရာပြောင်းရွှေ့ပေးလိုက်တယ်လို့လည်းပြောပါတယ်။စရင်နဂါမြို့စုံမှာအစိုးရကဖွင့်လှစ်ထားတဲ့စုံဦးတီထွင်လုပ်ငန်းရှင်ဖွံ့ဖြိုးရေးကြောင်းရှိရာဝန်ထဲကိုစစ်သွေးကြွ၃ယောက်ဝင်လာတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တနက်သမားတွေကကိုယ့်အသက်ကိုလွတ်အောင်ပြေးကြဖို့ကြောင်းဝင်းနဲ့အဆောင်တွေကိုပြောင်းဖို့လူတွေကိုပြောခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာမှာရှိတဲ့စစ်ဌာနချုပ်မှာလူခွင့်ရေးယုံတစ်ခုတည်ထောင်လိုက်ပြီးဖြစ်ကြောင်းစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ပူမူဂျီဆာနီကူကာရှီကာဥစမန်ကပြောပါတယ်နိုင်ဂျီးရီးယားနိုင်ငံအတွင်းဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြွတွေနဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကိုအစိုးရကတွန်းလှန်တိုက်ခိုက်မှုတွေလှုပ်ဆောင်နေတာမှာ စစ်တပ်အရာရှိတွေအနေနဲ့နိုင်ငံသားတွေရဲ့လူ့အခွင့်အရေးကိုလေးစားလိုက်နာစေဖို့အတွက်တင်းနှံ့နဲ့ဆက်လက်ပို့ချသွားဖို့အခုလိုလူ့အခွင့်အရေးယုံဖွင့်ခြင်းဖြစ်တယ်လို့ဆိုပါတယ်။ Amnesty International နိုင်ငံကလူ့အခွင့်အရေးချမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာအတွင်းနိုင်ဂျီးရီးယားလူ့အခွင့်အရေးအခြေအနေတွေပေါ်ဆိုရင်ပူပန်ကြောင်းထက်သွင်းဖော်ပြခဲ့ပြီးတဲ့နောက်အဖွဲ့ကအစစ်မြေအရာရှိတွေနဲ့စစ်ဦးစီးချုပ်တူကူပူရာတိုင်းတို့တွေ့ဆုံအပြီးမှာစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဒေသတွေမှာဘိုကိုဟာရမ်အဖွဲ့နဲ့ဖြစ်သွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်တပ်အနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ချိုးဖောက်ခဲ့တယ်ဆိုပြီး Amnesty ရဲ့အစီရင်ခံစာတိုင်းမှာဖော်ပြထားတာပါ။ဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်ခြင်းခံခဲ့ရတဲ့ဒေသတွေမှာစစ်တပ်ကလည်းလူ့အခွင့်အရေးချိုးဖောက်တာတွေရှိခဲ့တယ်လို့ဒေသခံတွေကစွပ်စွဲပြောဆိုကြပါတယ်။အဲ့လိုစွပ်စွဲပြောဆိုမှုတွေကိုစစ်တပ်ကပုံမှန်ညှင်းဆိုလေးရှိပါတယ်။လူ့အခွင့်အရေးချိုးဖောက်တယ်လို့စွပ်စွဲခံရတဲ့စစ်အရာရှိတွေအနေနဲ့အပြစ်ပေးအရေးယူခံရတာမျိုးမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပေမဲ့နိုင်ဂျီးရီးယားစစ်တပ်အနေနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာပါတယ်လို့ပြောခွင့်ရဗိုလ်မှူးကြီးဥစမန်ကပြောပါတယ်။
လူရေကိုသိန်းလောက်သာနေထိုင်တဲ့တောင်ပစိဖိတ်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ဖီဂျီမှာတနာယူမိုင်190နီးပါးပြင်းအားရှိတဲ့ဆိုင်ကလုန်းမုန်တိုင်းစနေနေ့ကတိုက်ခတ်သွားခဲ့ပါတယ်။အစိုးရကနိုင်ငံတော်မှာညမထွက်ရမိတ်ထုတ်ပြန်ထားပြီးတော့တလားကြာသဘာဝကပ်ဘေးအန္တရာယ်အခြေအနေကိုကြေညာလိုက်ပါတယ်။အဆင့်၅ရှိတဲ့ဆိုင်ကလုန်းဝစ်စတန်ဟာကျွန်းစုပေါင်း330ကျော်ထဲမှာအကြီးဆုံးဖြစ်တဲ့ VD level ကျွန်းရဲ့မြောက်ဖက်ကမ်းရိုးတန်းကိုတိုက်ခိုက်ခဲ့ကြောင်းလည်း American Typhoon မုန်တိုင်းသတိပေးဌာနကပြောပါရယ်။ကမ္ဘာလေခီးသွားအပန်းဖြေစခန်းတွေရှိရာ VD level ကျွန်းအနောက်ဘက်မှာလည်းဆိုင်ကလုန်းဗဟိုချက်နဲ့နှီးကပ်နေတဲ့အတွက်ထိခိုက်မှုတွေရှိခဲ့ပါရယ်။ကျွန်းရဲ့တောင်ဘက်ပိုင်းမှာလည်းတည်ရှိနေတဲ့ Fiji ရဲ့မြို့တော် Suva ကတော့လေပြင်းတိုက်ခတ်တဲ့ဒဏ်ခံခဲ့ရပေမဲ့လို့ဆိုင်ကလုန်းရဲ့လမ်းကြောင်းပေါ်မှာရှိမနေတဲ့အတွက်မုန်တိုင်းဒဏ်ကိုတိုက်ရိုက်တော့မခံခဲ့ရပါဘူး။
အမေရိကန်သမ္မတဘရက်အိုဘားမားဟာရှီလာအတွင်းကျူးဘားနိုင်ငံကိုတွားရောက်လည်ပတ်ဖို့စီစဉ်ထားတာကြောင့်ဒါဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတဦးအနေနဲ့ကျူးဘားနိုင်ငံကိုနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်တွားရောက်လည်ပတ်ခြင်းဖြစ်ပါတယ်။သူနဲ့သမ္မတကတော့မီရှယ်အိုဘားမားနဲ့တို့ဟာကျူးဘားနိုင်ငံမှာကိုရှီလာမလ21ရက်နေ့ကနေနေ့ရက်ကြာတွားရောက်လည်ပတ်မှာဖြစ်ကြောင်းစနေနေ့ကတမ်းပြည်ကိုပြောကြားတဲ့မင်းကွန်းအတွင်းမှာထည့်သွင်းပြောဆိုသွားပါတယ်။
တနင်္ဂနွေနေ့နဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မနန္တာချန်တို့ကြီးညာပေးခဲ့ကြတာပါမြန်မာအရေးသုံးသက်ချက်တွေကိုမထုတ်လွှင့်ခဲ့မှာတော့အခုအရင်ဆုံးမြန်မာပြည်မှာဘာကြောင့်ဒီလောက်တောင်မှမီးတွေလောင်နေသလဲဆိုတာကြည့်ကြရအောင်ပါပူပြင်း6တွေ့တဲ့နေရာဒီမရောက်ခင်မှာမြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့မီးလောင်မှုတွေကြောင့်ဆုံးရှုံးမှုတွေဟာမနစ်တစ်နှစ်လုံးထက်ပိုများနေတဲ့အကြောင်းမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်
2016ဇန်နဝါရီလကနေဖေဖော်ဝါရီလလယ်အထိမီးလောင်လို့ဆုံးရှုံးခဲ့တဲ့တံမိုးဟာကြက်တန်းပေါင်း4000နီးပါးရှိနေပြီး2015တနှစ်လုံးမီးလောင်လို့ဆုံးရှုံးခဲ့တဲ့တံမိုးထက်တောင်ဆယ်စားကျော်များပြားနေပါတယ်။2015ခုနှစ်မှာတော့တနင်္ဂနွေလုံးမီးလောင်မှုပေါင်း2000နီးပါးဖြစ်ပွားခဲ့ပါတယ်။အခု2016နှစ်စန်းပိုင်းမှာတော့မီးလောင်မှုပေါင်း200နီးပါးရှိနေပြီးအများစုကတော့ပေါ့ဆာမှုတွေကြောင့်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးမီးတပ်ဦးစီးမှုဒုတိယညွှန်ကြားရေးမှူးဦးတော်ရာကတော့မီးလောင်ကျွမ်းမှုတွေနဲ့ပတ်သက်လို့အခုလိုပြောပါရစေ
။မိဖို့မိကြောင်လောင်တာ၊လျှက်စစ်ကြောင်လောင်တာတွေ85 90ရာနှုန်းလောက်ကပို့ဆလို့လောင်တာတွေဖြစ်တဲ့အတွက်အားလုံးကသတိဝရိယနဲ့ကျွန်တော်တို့သတိရှိရှိနဲ့ဒါကျွန်တော်တို့ကလုပ်ကင်ဆောင်ရွက်ကြဖို့
ဆောင်ရည်မကုန်သေးခင်ပါပဲ။မြန်မာနိုင်ငံရဲ့နေ့အပူချိန်ဟာ40 centigrade ကျော်လာနိုင်တဲ့အတွက်နေရာဒီမှာအပူချိန်ဘယ်လောက်ထိမြင့်နိုင်မလဲဆိုတာကတော့စိုးရိမ်ရတဲ့အခြေအနေဖြစ်နေပါတယ်။ဒါအပြင်မြန်မာနိုင်ငံမှာခံစားနေရတဲ့အယ်နီညိုရာသီဥတုဟာအလွန်ပူပြင်း6တွေ့စေတတ်တာကြောင့်မိဘအနေကိုအထူးသတိထားကြဖို့လိုတယ်လို့လည်းတဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောဆိုထားကြပါတယ်။အဲ့လိုအပူချိန်မြင့်တက်နေတဲ့အတွက်မီးလောင်မှုတွေဖြစ်လာရင်ဘယ်လိုလုပ်ဆောင်ရမလဲဆိုတာကိုမြန်မာနိုင်ငံမီးတပ်တပ်ဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးအောင်စိုးရင်းကအခုလိုပြောပါတယ်
။တင်းခဲ့တဲ့အချိန်လေးမှာကျွန်တော်တို့မြင့်တက်နိုင်ဖို့အတွက်ဒီသက်ဆိုင်ရာကံကံရှင်တဘာမို့လဲဒီစတဲ့တွေးရှိသူပါဗောနော်။ကိုယ်စီမှာအသင့်ဆောင်ထားတဲ့မီးတပ်စီဘူးတဘာမို့ရေဖုံးဗောနော်။ဒါမှမဟုတ်လေရလက်ပစ္စည်းတွေနဲ့ငိမ့်သက်လို့ရှိရင်ဒါလွယ်လွယ်ကူကူနဲ့ငိမ့်သွားမှာပါအဲ့လိုလွယ်လွယ်ကူနဲ့ငိမ့်သွားနိုင်အောင်တို့ရဲ့ကျွန်တော်တို့အိမ်ဒီမှာနေရာတိုင်းမှာရှိတဲ့ရှိတိုက်တဲ့ဟလာမိဘကျွတ်တင်တာကိုပစ္စည်းပေါ့ဥမာထင်းနေချက်ချက်ဆိုမိသက်စီဘူးပေါ့နော်ဘုကင်းနဲ့ဆိုရင်ဒါပြည်သူတွေလည်းမိသက်စီဘူးကိုဒါစောင့်ထမ်းတင်ပါပြီ
ဒီနှစ်စမ်းပိုင်းမှာဆိုရင်တော့ကြီးမားတဲ့မိလောင်မှုတွေဟာရန်ကုန်မြို့မင်္ဂလာဆေးလက်ပတ်တာမြို့နမ်ဆန်မြို့တနင်္သာရီတိုင်းပူလောမြို့ကစိုက်တာကြီးရွာမိလောင်မှုတွေပဲပါတယ်အဲ့ဒီမီးလောင်မှုတွေကြောင့်နေအိမ်နဲ့ဆိုင်ရာပေါင်း2000ကျော်ဖျက်ဆီးဆုံးရှုံးခဲ့ပါတယ်။မီးလောင်ခဲ့ပြီဆိုရင်တော့ခံစားရတဲ့သူတွေဟာအနည်းနဲ့အများတော့ဒုက္ခရောက်ကြပါတယ်။နမ်ဆန်မြို့လိုမျိုးမီးလောင်ခဲ့ပြီဆိုရင်တော့အရင်လိုပြန်ဖြစ်ဖို့အတွက်ပြန်လည်ထူထောင်ရေးကိုအချိန်ယူပြီးလှုပ်ဆောင်ရတော့မှာပါ။ဒါကြောင့်မီးဘေးအန္တရာယ်ကိုကြိုတင်ကာကွယ်ဖို့အတွက် ဘာတွေလုပ်တင်လဲဆိုတော့ကိုလည်းမြန်မာနိုင်ငံမိတက်တပ်ဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးအောင်စိုးရင်းကအခုလိုပြောပါတယ
်ကျွတင်ကာကွယ်ဆိုင်ရာပစ္စည်းတွေကိုစောင့်ထားခြင်းဖြင့်တန်ဖိုးများတယ်လို့တချို့တွေကထင်ကြပါတယ်တကယ်တမ်းကျတော့ကျွန်တော်တို့ဒီကုန်ကြစိတ်ကမိလောင်ဆုံရှုံမှုနဲ့နှိုင်းရှင်လို့ရှင်ဘာမှမပြောပလောက်ပါဘူးအင်မတန်မှနေပါတယ်เนาะအဲ့ဒီချိန်မှာကျွန်တော်တို့မိဘကာကွယ်ရေးအတွက်ဒီတုံဆွဲတဲ့ငွေရလဲเนาะအကျိုးရှိစွာရင်းနှီးမြှုပ်နှံခြင်းဖြစ်ပါတယ်ဒီမိဘကျူတင်ကာကွယ်ပစ္စည်းတွေထားရှိခြင်းအပြင်ကျွန်တော်ရရှိတဲ့အကျိုးကျေးဇူးတွေကအများကြီးပါအဲ့ဒီမှာမှကျွန်တော်ထင်ရှားတဲ့တာရကနှစ်ခုကိုတင်ပြလိုပါတယ်ပထမတစ်ခုကတော့မိမိရဲ့စီစဉ်ဥစ္စာကိုလုံခြုံစေပါတယ်နော်ဒုတိယတစ်ချက်ကတော့သူတစ်ပါးရဲ့စီစဉ်ဥစ္စာကိုချမ်းသာရာရစေပါတယ
်ရန်သူမျိုး၅ပါးထဲမှာတစ်ပါးအပါဝင်ဖြစ်တဲ့မိဘကတော့ခံစားရတဲ့သူတွေအတွက်မသက်သာလာပါဘူးဒါကြောင့်တက်ဆိုင်ရာပညာရှင်တွေကဒီနှစ်နေရာဒီအတွက်မိဘကိုကြိုတင်ကာကွယ်ထားကြဖို့တိုက်တွန်းနေကြပါတယ
်ကိုကောင်းမြတ်ဖြူပြောသွားခဲ့ပါတာပါရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ် VOA ကိုစားရက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-2-3-2-3-2-5-5-5-5လေးကိုခေါ်ဆိုနိုင်ပါတယ်ရှင်အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပြစီရှင
်တော်ရရှင်များရှင်မြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေဈာမာတွေမကပဲတိုင်းရင်းသားအဖွဲ့တွေအချင်းချင်းဈာမာပါဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံထောင်ပေါင်းများစွာအတိဒုက္ခရောက်နေကြပါတယ်လွန်ခဲ့တဲ့နှစ်တည်းအတွင်းငိမ့်ချမ်းရေးဆွေးနွေးပွဲတွေအချိန်ချင်းလှုပ်ခတ်ပေမဲ့မငိမ့်ချမ်းနိုင်သေးပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ငိမ့်ချမ်းရေးဆွေးနွေးမှုတွေကိုပုံစံသင့်နဲ့ချဉ်းကပ်ဖို့လိုအပ်နေပြီလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေ၊သဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကအကျိုးဆုံးပါလိမ့်ရှင်။
VOA American တန်ရဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-2-3-2-5-5-5 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေကြိုတင်ဆက်သွယ်နိုင်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ radio အစီအစဉ်တွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါဆက်တိဆောက်မှုမြေရည်တင်မှုရေတွင်းတူးမှုစတာတွေကြောင့်စိုက်ပျိုးမြေတိုးပွားပြီးရေတောက်သုံးမှုများပြားလာတာနဲ့အတူရေညဉ့်ညမ်းမှုနဲ့ရေစိတ်သစ်မှုတွေလည်းတိုးပွားလာနေတဲ့အကြောင်းဥအောင်ခင်နဲ့အတူကိုဇော်ဝင်းလိုင်ကသုံးသပ်တင်ပြပေးထားပါတယ်ရှင်
တိုင်းသူပြည်သားကြမ်းမာဖို့အတွက်ရေကောင်းရေသန့်ကိုတောက်သုံးနိုင်ဖို့လိုအပ်ပါတယ်။ဒါပေမဲ့ရေကောင်းရေသန့်ဟာအလိုအလျောက်ရောက်လာတာမဟုတ်ပါဘူး။ကမ္ဘာရေဓုမှာ300ဂိုင်နှုန်းသာတောက်ရေအဖြစ်သုံးနိုင်ပါတယ်။ဒီ300ဂိုင်နှုန်းမှာ200ဂိုင်နှုန်းကရေခဲဖြစ်နေတာမို့ကမ္ဘာရေဓုရဲ့100ဂိုင်နှုန်းကသာတောက်ရေအဖြစ်အသုံးပြုနိုင်ပါတယ်။ဒါကြောင့်မြေရေကန်ဆယ်နဲ့ရေတွင်းရေကိုပိုးမွှားအငြိအကျေးနဲ့အစိတ်အတောက်ကင်းစင်အောင်လုပ်ပြီးမှသုံးဆွဲဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါလေ။ရေအရေးသွေးညံ့ရင်ယောဂဗျာထူပြောပါလေ။အစင်းရဲဆုံးနိုင်ငံစည်ရင်းဝင်မြန်မာမှာရေအရေးသွေးနဲ့ပတ်သက်တဲ့သတင်းအချက်အလက်ဆိုတာမရှိတလို့ဖြစ်နေပါလေ။နေပြည်တော်နဲ့ရန်ကုန်ကရေအရေးသွေးစစ်ဆေးတဲ့စာရန်ကိုဂျပန်ပညာရှင်ဆာကာယီကတာအိုကနဲ့ဖူကူရှိရိုက2013မှာထုတ်ဝေပါလေ။နေပြည်တော်ကစက်တွင်းတစ်ခုနဲ့ဆယ်နှစ်ခုကိုစစ်ဆေးပြီးရန်ကုန်မှာတော့ရေကန်နဲ့မြစ်တွေကိုစစ်တယ်လို့ဆိုပါတယ်။နေပြည်တော်ကိုပေးတဲ့ဆယ်ရေဟာအရေးအသွေးကောင်းတယ်လို့ဆိုပါတယ်။ရန်ကုန်ဝန်းကျင်ကမြစ်ရေကိုတော့သန့်စင်အောင်လုပ်ပြီးမှတောက်သုံးသင့်တယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာ1040မြစ်ရေတင်လုပ်ငန်း328ခုနဲ့ဆယ်မြောင်း1000ကျော်ကနေစိုက်ပျိုးလက်ရာတွေအတွက်ရေးပေးနေပါတယ်။ဒါပေမဲ့မြန်မာပြည်မှာအခုသုံးဆွဲတဲ့ရေပမာဏဟာရှိတဲ့ရေအရင်းအမြစ်ရဲ့900ခန့်လောက်ပဲရှိတယ်လို့သိရပါတယ်။
တုံးနဲ့ရေပမာဏမှာ89ရာခိုင်နှုန်းဟာစိုက်ပျိုးရေးမှာတုံးပြီး100ရာခိုင်နှုန်းကအိမ်သုံး300ရာခိုင်နှုန်းကစက်မှုလုပ်ငန်းအတွက်ဖြစ်တယ်လို့သိရပါတယ်။ရေအသုံးအနည်းဆုံးစက်မှုလုပ်ငန်းဟာရင်းညင်းညောင်းအများဆုံးလုပ်နေပါတယ်။ရန်ကုန်စက်မှုဆောင်ဖြစ်တဲ့လိုင်တာယာနဲ့ရွှေပြည်သားကရေမြောင်းကိုစစ်ဆေးကြည့်တဲ့အခါမှာခဲစိတ်နဲ့အာဆနစ်စိန်တက်လွန်ကဲနေတာတွေ့ရတယ်လို့စိန်လန်းဆိုပြီးအမိမိအသင်းကဆိုပါတယ်။လိုင်တာယာကရေစိုးဟာပန်းလိုက်မြစ်ထဲစီးဆင်းလာမှုမြစ်ရေသုံးသူတွေကိုအန္တရာယ်ဖြစ်စေပါတယ
်။ဆက်မှုဇုံကစွန့်ပစ်တဲ့ရေစိုးကြောင့်အမရပူရာမြို့နယ်တောင်တမအင်းငါငါးတွေတေကုန်ပါလေ။အင်းရေမှာခဲစိတ်တင့်တဲ့နှုံးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့စံချိန်နဲ့အစာပေါင်း90လောက်ပူများနေပါလေ။ခဲစိတ်တင့်တဲ့ငါးတွေစားသုံးတဲ့အထည်ပါသွားနိုင်ပါတယ်။အင်းလေးကန်ကတောက်ရေကိုဓာတ်ခွဲကြည့်တဲ့အခါအစိတ်ဓာတ်အတော်များများပါဝင်နေတာတွေ့ရပါလေ။ကျေးဇူးတင်တဲ့နှုတ်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အစာပေါင်း100လောက်ပူများနေပါတယ်။အင်းလေးကရေရှင်များတဲ့အတွက်ရေပေါ်ရွာတွေမှာအရေးပြားယောဂါဖြစ်ပွားပါတယ်။ကျေးဇူးတင်တဲ့ရေကိုတောက်ရင်ကျန်းမာရေးထိခိုက်ပြီးသွေးရောယောဂါဖြစ်စေပါတယ်။အင်းလေးရေဟာတောက်သွင်းဖို့မတင်ကြောင်းနိုင်ငံခြားအဖွဲ့တွေကလည်းလေ့လာတွေ့ရှိပါတယ်။
တနင်္သာရီတိုင်းရေပြူမြို့နယ်ကံပေါက်ကျေးရွာမှာဒယ်ကိုတပ်တုကုမ္ပဏီရဲ့စွန့်ပစ်ရေကန်ကျိုးပေါက်တာကိုဒေသခံတွေလွန်ခဲ့တဲ့လကကန့်ကွက်ဆန္ဒပြကြပါတယ်။မနစ်ကလည်းစွန့်ပစ်ကန်ကျိုးပေါက်ပြီးနှုံးရေစိုးတွေထွက်လာလို့ဆယ်နှစ်အရွယ်ကလေးငယ်တဦးသေဆုံးရပါတယ်။ကုမ္ပဏီကရော့ကျေးကျသိန်း80ပေးပြီးဆက်လုပ်နေရကဇန်နဝါရီလကဒုတိယအကြိမ်စွန့်ပစ်ရေကန်ကျိုးပေါက်တာဖြစ်ပါတယ်။အရင်ရှင်စီးပွားရေးနဲ့ပြည်သူ့ကျန်းမာရေးပဋိပက္ခဖြစ်ရမှာပြည်သူဘက်ကတုံ့ပြန်နိုင်အောင်88မျိုးဆက်အဖွဲ့အစည်းကဆောင်ရွက်ပေးနေကြောင်းသိရပါတယ်။စက်ယုံရဲ့စွန့်ပစ်ရေကိုအန္တရာယ်ကင်းအောင်လုပ်ပြီးမှမြစ်ထဲစွန့်ပစ်တဲ့ကုမ္ပဏီဥယျာဉ်ဟာဆယ်ရာခိုင်နှုန်းသာရှိကြောင်းသိရပါတယ်။ဒါကြောင့်ရေစိတ်သိမ့်မှုဟာသိရတာနဲ့အစာပေါင်းများစွာပိုများနိုင်ပါတယ်
။1988မှာစစ်အစိုးရတက်ချိန်ကစပြီးမြေအောက်ရေကိုတောက်သုံးရေအဖြစ်သုံးစွဲနိုင်အောင်စက်ရည်တွင်1000ကျော်လက်ရည်တွင်2000ကျော်နဲ့ရေတွင်စုစုပေါင်း38000ကျော်တူးပေးနိုင်ခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြပါတယ်။ဖြူဖွေးပြီးအရသာရှိတဲ့ရေကိုပြည်သူတွေတောက်သုံးနေတဲ့ဓာတ်ပုံတွေကိုလည်းတွေ့ရပါတယ်။မတွေ့နိုင်တာကတော့တွင်းရေမှာအာဆနစ်အစိတ်ဓာတ်ပါဝင်နေတဲ့အချက်ပါပဲ။အာဆနစ်စိန်ဓာတ်ဟာအနက်အရသာမရှိတဲ့အတွက်သိဖို့ခက်ခဲပါတယ်။အာဆင်နစ်အစိတ်ဓာတ်တင့်တဲ့ရေကိုမတောက်သုံးမိဖို့လိုအပ်ပါတယ်။2009နှစ်ကသာပေါင်း၄မျက်နှာဟင်္ဒရာနဲ့ကျုံပြော်မြို့နယ်တွေမှာတောက်ရွေတွင်2000နီးပါးကို UK ကလေးကယ်ဆယ်ရေးအဖွဲ့ကစစ်ဆေးတဲ့အခါမှာတဝက်လောက်ဟာအာဆင်နစ်အစိတ်တင့်နေတာတွေ့ရတယ်လို့ဆိုပါတယ်။ခုနကတမကကလေးရန်ပုံငွေအဖွဲ့မနစ်ကစစ်ဆေးတဲ့အခါမှာလည်းမြို့ဝကျုံပေါ်မှာအာဆင်နစ်အစိတ်တင့်မှုတွေရှိကြောင်းသိရပါတယ်။အာဆင်နစ်စိန်ဓာတ်ဟာသွေးဆဲတိဆောက်မှုကိုအထောက်အကူပြုပေမဲ့လွန်ခဲ့လာတဲ့အခါမှာအစိတ်ဖြစ်ပြီးသွေးဆဲကိုပျက်စီးစေပါတယ်။ဒါကြောင့်ရေထဲမှာအာဆင်နစ်စိန်ဓာတ်ပါဝင်တဲ့အတိုင်းအတာကိုသိနိုင်ဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။
ဥက္ကင်ရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသာပတင်းနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီရင်ပါကစားရလို့ထိပေးရတဲ့ game war ဟာရကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း game plan
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက G A M E game ကကစားနီ P L A N plan ကအစီအစဉ်အကြံစီဆိုတော့စကိုက်ဟွန်ရဲ့တိုက်ရိုက်အသေးပေကကစားနီအစီအစဉ်မို့အကစားပွဲတွေအထူးသဖြင့်ဘောလုံးဘတ်စကတ်ဘောပြိုင်ပွဲတွေကိုကြည့်မယ်ဆိုရင်အာကစားနည်းပြတွေအသင်းကပတင်တွေရှိကြပါတယ်။သူတို့တွေကရှင်ပြိုင်တဲ့အာကစားပွဲတွေရဘယ်နည်းနဲ့ဘယ်ပုံကစားကြမယ်ဆိုတာကိုပွဲမစမီကိုအသင်းသားတွေကိုစူးပြီးဘယ်လိုကစားမယ်ဆိုတဲ့ကစားခွက်ကိုပြောကြတာဖြစ်ပါတယ်။အဲ့ဒါကို game plan လို့ရည်ညွှန်းပါတယ်။ဒီအသုံးဟာအာကစားမှာတမဟုတ်ပါဘူး။နေ့စဉ်ပွားမှာလေတခုခုကိုလိုချင်တာကိုရအောင်ဘယ်လိုစီမံကိန်းတွေချဘယ်လိုခြေလမ်းတွေယူမယ်ဆိုတာကိုအသေးအချာစီစဉ်တာမျိုးကိုလည်းဆိုလိုတာဖြစ်ပါတယ် တခုခုကိုအပိုင်ရလေအောင်အကွက်ချစီစဉ်တာမျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The company's president came up with a very shrewd game plan to win the oil contract
company ရဲ့ဥက္ကဋ္ဌကရေနံနဲ့ပတ်သက်လို့ contract ကိုရအောင်တိတ်ကိုပန်းနလာတဲ့အစီအစဉ်ကိုချပြနိုင်ခဲ့တယ်လီလို့ကြည့်ပြရပါတယ်
The company's president came up with a very shrewd game plan to win the oil contract.
ခုဒုတိယတင်ပြပြီးမှာကတော့
Give the game away.
ဖြစ်ပါလေ။စာလုံးပေါင်းက GIVE give ကိုဒီနေရာမှာ AWAY away ဆိုတဲ့ကရိယာဝိသေသန adverb နဲ့တွဲပြီးသုံးထားတဲ့ give away ရဲ့အဓိပ္ပာယ်ကတော့ပေးပြလိုက်တာဒါမှမဟုတ်ရှုံအောင်လှုပ်တာအေးနေစေတာအားလျော်စေတာမျိုးကိုဆိုလိုတာဖြစ်ပါတယ် GAME game ကတော့ကစားနည်းဆိုတော့စကပိုက်လူကြီးရဲ့ထိုက်ရိုက်ထိပေကတော့ကစားရာမှာရှုံအောင်လှုပ်တာပေါ့အားကစားရှင်ပြန်ရာမှာအထူးသဖြင့်တည်နေတဲ့တည်င်းကစားရာမှာရှော့ကစားတာကစားရာမှာညံ့တာကိုကစားမဲ့အကွက်ကိုသူများကိုတိစေတာစသဖြင့်အချက်မျိုးတွေကြောင့်ပွဲရှုံးနေရှိတာတွေ့ရရှိများအတိပဲဖြစ်ပါတယ်ဒီစဉ်ပွားမှလည်းဒီတိုင်းပါပဲကိုယ့်ရဲ့အကြံစီကိုသူများသိနိုင်အောင်လုပ်တာတခါတရံလဲအလုံးညံလုံးလို့သူများကကိုပါလုပ်နေတယ်ဆိုတာကိုသိတဲ့အခါလဲရှိပါတယ်သူများမသိအောင်တိတ်တိတ်လုပ်ပါမှဘူးပေါ်လို့ပေါ်စီတဲ့အခြေအနေမျိုးမှာဒီ idiom အသွင်ကိုရည်ညွှန်းသုံးနိုင်ပါတယ် George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် It's a secret so don't give the game away
ဒါကရှုပ်ဝေရမယ်ဟာဒါကြောင့်သူများတွေသိအောင်မလုပ်လိုက်လိမ့်နေလို့ကြည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It's a secret so don't give the game away
ခုနောက်ဆုံးတင်ပြပြီးမှာကတော့
Game's over
ဖြစ်ပါတယ်စာလုံးပေါင်းက G A M E game ကကစားတာဒီမှာ apostrophe s က is ကိုအတူကောက်ပြောတဲ့အတွေ့အကြုံ game is အစားကို games လို့ပြောတဲ့အတွက်ကြောင့်ကစားနည်းကိုရည်ညွှန်းတာဖြစ်ပါတယ် over over ကပြီးသွားပြီဆိုတော့စကွိုက်ထုံးရဲ့ထက်ရိုက်ဒီဘယ်ကတော့ကစားတဲ့ပွဲဟာပြီးသွားပြီပေါ့ idiom ဆိုတဲ့သဘောပိုက်ဒီဘယ်ကလည်းရှင်းပါတယ် exam လောကမှာလည်းမကပါဘူးနေ့စဉ်ဘဝမှာလည်းတစ်ခုခုပြုလုပ်ရမှာလူတဦးအတွက်ဏီကုန်းချုပ်သွားပြီးသူ့အတွက်လုပ်စရာမရှိတော့ဘူးပွဲပြီးသွားပြီဆိုရင်ဒီအသုံးကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ပွဲပြီးလို့ဖျားလိုက်ရတဲ့သဘောမျိုးလိုလဲဆိုနိုင်တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The election results are in and the mayor lost. So the game's over for him.
ရွေးကောက်ပွဲအနိုင်ဆုံးဆင်းတွေဝင်လာပြီလေ။မြို့တော်ဝင်ကရှုံးနေဒါကြောင့်သူ့အတွက်တော့ပွဲပြီးသွားပြီပေါ့လို့အထိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The election results are in and the mayor lost. So the game's over for him.
တော်ရရှိမြာကိုဒီသတင်းပတ်တင်ပြခဲ့တဲ့ idiom အသုံးတွေကတော့
game plan, give the game away, game's over.
ဖြစ်ပါတယ်နောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom သုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်လေ့လာခဲ့ရတာပါဒီစီစဉ်နဲ့တကွာမကြေးမုံပြောပြပေးနေတဲ့လူငယ်တွေကြားအပျော်များတဲ့နေ့စဉ်သွားလာနေထိုင်ပုံတွေကြောင့်အင်္ဂလိပ်သင်ခန်းစာနဲ့အတူ VOA Internet စာမျက်နှာမှာရော Facebook စာမျက်နှာမှာပါလေ့လာနိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့ February 22ရက်တနင်္ဂနွေနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2432.40တို့ကနေပြီးတော့ပဲဖန်ယူနာဆင်နိုင်ကြပါတယ်ဒီချိန်ပိုင်းအတွင်းမှာနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူစနေနေ့ညတိုက်ရိုက်လေးလိုင်းမှာကဘာတွေဆွေးနွေးဖြစ်ခဲ့ပါသလဲ
သူတို့ရဲ့မိခင်ဒေါ်ဆန်းစုကြည်နှစ်ပေါင်း20ကျော်ဆွတ်နှုတ်ခဲ့ပြီသူ့မေအုပ်အချုပ်တဲ့နိုင်ငံမှာသူမနေချင်ဘူးဆိုရင်တော့နိုင်ငံသားမခိုင်ဘူးဆိုတာသူတို့ရဲ့မိသားစုပြဿနာဒါပေါ်စီမှုချိန်ကဝင်ပြဿနာမဟုတ
်ပြန်ကြရေးဝန်ကြီးဦးရထွတ်ပါ59စာလုံးပြင်သင့်မပြင်သင့်တိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ခြင်းနဲ့အတူနားဆင်ရဖို့ရှိပါရဲ့ရှင်။အခုရင်ဆုံးတော့တကဘာလုံးရင်ဆိုင်နေရတဲ့ရေရှားမှုပြဿနာကိုပြောပြပေးပါမယ်။ကဘာလူဦးရေအနက်လူတန်းပေါင်း4000ဒါမှမဟုတ်ကဘာပေါ်ကလူ3ယောက်မှ2ယောက်ဟာအခြေခံလိုအပ်တဲ့တောက်သုံးရေလုံလုံလောက်လောက်မရကြပါဘူး။ဒါဟာဟိုးရင်ကမှန်ထားတဲ့လူဦးရေထက်အများကြီးပိုနေတဲ့အကြောင်းကဘာတဝှမ်းရေရှားပါမှုပြဿနာကိုပိုးပြီးတော့မှန်ကန်အောင်လေ့လာပြုစုထားတဲ့အစီရင်ခံစာသစ်တစ်စောင်ကဆိုပါရယ်။ဒီရှာဖွေတွေ့ရှိမှုကနေမူဝါဒချမှတ်သူတွေကိုကူညီရရောက်တယ်လို့ရေရှားပါမှုအန်ဒီယကိုကာကွယ်နိုင်မဲ့နီလန်းတွေရှာဖွေရမှာလဲအထောက်အကူဖြစ်စေတဲ့အကြောင်း VOA သတင်းတောက် Rosin Skybell ရဲ့သတင်းဆောင်ပါကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ဆယ်စုနှစ်တည်းအတွင်းအစိုးရသုံးရေရှားပါမှုနဲ့အီသီရိုးပီးယားနိုင်ငံကြုံတွေ့နေရပါတယ်။မွေးကင်းစကလေးတွေနဲ့ကလေးငယ်တွေအတွက်အထူးစိုးရိမ်ရတဲ့အခြေအနေပါ။ဖာတူမာဟူစိန်ဟာပူပြင်းခြောက်တွေ့တဲ့အာဖာပြည်နယ်မှာနေထိုင်နေတဲ့သူပါ။အိမ်မှာစားတရဘာမှမရှိတော့တာကြောင့်ဒေတာဆိုင်ရာစေကတ်မှာအကူအညီလာတောင်းနေရပါတယ
်။
လူမစုတ်နိုင်တော့လောက်တဲ့အထိကျမရဲ့ကလေးအကြီးကျယ်အာဟာရချို့တက်နေပါတယ်
။လူဦးရေတိုးပွားမှုစိုက်ပျိုးသီးနှံလိုအပ်ချက်နဲ့စားသုံးသူဦးရေများလာတာတွေကြောင့်ကဘာတဝမ်းရေရှားပွားမှုကိုဖြစ်စေတာပါ။ပတ်ဝန်းကျင်မြင်ကွင်းတွေပြောင်းလဲလာတာကတက်တွေပဲလို့တွန်တာတက်ကတူကရေရင်းမြင့်စီမံခန့်ခွဲရေးဆိုင်ရာပေါမောက်ခါလဲဖြစ်Science Advanced Statement ကြားထဲမှာအခုနောက်ဆုံးရေရှားပွားမှုပြဿနာဆိုင်ရာလေ့လာချက်ကိုပူရယ်ပြုစုသူလည်းဖြစ်တဲ့ Arian Hostra ကပြောပါတယ်
။ Groundwater levels decline
မြေအောက်ရေနဲ့ချောင်းကန်တွေမှာရေပမာဏလျော့ကျသွားပြီးတော့တချို့လုံးဝခန်းချောက်သွားတာတွေလည်းရှိပါတယ်။ဒါမှမဟုတ်ရင်လည်းမြေချောင်းတွေမှာရေနှဲသွားတာကိုတွေ့နိုင်ပါတယ်။ရေအလုံလောက်မရတော့တဲ့အတွက်ဂေဟာစနစ်နဲ့ဇီဝမျိုးကွဲတွေအပေါ်မှာတက်ရောက်မှုတွေဖြစ်စေသလိုရေဇက်တစ်လျှောက်မှာနေထိုင်ကြတဲ့ဒေသခံတွေအတွက်ရေမရတော့တဲ့အခြေအနေတွေဖြစ်သွားပါတယ်
။အခုလေ့လာချက်ကရေချားပွားမှုပြဿနာကိုနှစ်စဉ်လေ့လာတဲ့အထက်ပိုပြီးလားစဉ်ပုံမှန်လေ့လာတဲ့ပထမဆုံးလေ့လာမှုပဲဖြစ်ပါတယ်။ကမ္ဘာလူဦးရေတန်ပေါင်း4000ဟာရေချားပွားမှုပြဿနာကိုအကြီးအကျယ်ကြုံတွေ့နေရပြီးဒီအထက်မှာတဝက်ကတရုတ်နဲ့အိန္ဒိယကလူတွေပါရှင်တော့ကတော့ကမ္ဘာလူဦးရေတန်း2000ကနေ3000လောက်ပဲရေရှားပါမှုနဲ့ကြုံရတာပါမက္ကဆီကိုမြောက်အာဖရိကတောင်အာဖရိကအရှေ့အလယ်ပိုင်းနဲ့အမေရိကန်နောက်ပိုင်းဒေသတွေမှာလည်းရေရှားပါမှုကစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်အခုနောက်ဆုံးလေ့လာချက်ကမူဝါဒချမှတ်သူတွေကိုရေရှားပါမှုပြဿနာကင်တွယ်ရမှာပို့ပြီးတော့မှန်မှန်ကန်ကန်နဲ့အခြေခံကြကြသုံးသပ်အဖြေရှာနိုင်စေမှာဖြစ်တယ်လို့လူလူတွေအတွက်လည်းအရေးပါတဲ့သတင်းစကားပါးရာရောက်ပါတယ်
People must become more aware of how much water
လူတွေအနေနဲ့နေ့စဉ်သူတို့ရေဘလောက်သုံးနေလဲဆိုတာကိုပို့ပြီးတော့သတိပြုမိဖို့လိုပါတယ်။စားသုံးသူတွေရဲ့ရွေးချယ်မှုကနေကုန်ပစ္စည်းတွေထုတ်လို့ရမှာသုံးတဲ့ရေပမာဏအပေါ်မှာတက်ရောက်မှုတွေဖြစ်စေမှာပါ။ဥပမာအသားလျှော့ဝယ်တာလို့စားသုံးသူတွေရဲ့ရွေးချယ်မှုကနေအများကြီးရေကုန်တက်တာစေနိုင်ပါတယ်
။အဓိကကတော့ရေကိုရေရှည်မှာပို့ပြီးအကျိုးရှိအောင်သုံးသွားဖို့ရာသီဥတုပြောင်းလဲမှုပြဿနာနဲ့အတူအခုကိစ္စကိုနိုင်ငံတကာမှာအလေးထားလှုပ်ဆောင်သွားဖို့ဖြစ်ပါတယ
် So we should kind of start pricing the
ရေရင်းမြစ်တွေကိုတန်ဖိုးထားတက်လာဖို့နဲ့ပုံပြီးတော့အမြော်အမြင်ရှိရှိနဲ့ထိထိရောက်ရောက်အသုံးချဖို့ကိစ္စတွေကိုစတင်လှုပ်ဆောင်သင့်ပါပြီ
အခုနောက်ဆုံးလေ့လာချက်ကနေရေချားပါမှုရှော့ချနိုင်အောင်ကြိုးပမ်းနိုင်လိမ့်မယ်လို့ Hostra ကမျှော်လင့်နေပါတယ်ရေကိုပို့ပြီးအကျိုးရှိရှိနဲ့ရေရှည်အသုံးပြုနိုင်အောင်ဘလို့သုံးဆွဲသွားကြမလဲဆိုတာကိုလူတွေနားလည်လာပြီးတော့ရေသုံးဆွဲမှုပုံစံအလေးချင်းတွေကိုပြောင်းလဲကြမယ်ဆိုရင်စစ်မှန်တဲ့အပြောင်းလဲတွေကိုလည်းဖော်ထုတ်နိုင်မှာပဲဖြစ်ပါတယ်ခင်ဗျာ
ကိုဝင်းခမ်းမောင်ပြောပြတော့သွားတာပါရှင်ဖွေတိုက်ရိုက်လေလိုင်းပိတ်သက်အတွက်စနေနေ့ညကတိုက်ရိုက်လေလိုင်းဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်နားဆင်ချိန်ရောက်လာပါပြီကမကထပြုဥဆောင်ဆွေးနွေးသူကိုကျော်ကျော်သိန်းကိုထုတ်လုပ်သူမတ်စုမောင်ကကူညီပေးထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညတိုင်ရက်လီလန်အစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ဒီအစီအစဉ်မတိုင်ခင်ရက်တွေကတည်းကဒီကနေ့အစီအစဉ်မှာဘာဆူနေမယ်ဆိုတော့ ਨੇ ပတ်သက်ပြီးတော့ကျွန်တော်တို့ကြိုတင်ပြီးတော့ကြေညာထားပြီးသားပါထပ်ပြီးတော့ပြောရရင်တော့ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာဒီအခုတွေးဆုံမြင်မြန်ကန်တဲ့တက်ဆိုင်နေပါတယ
်တကယ်တော့ဗျာဟုတ်လားဒေါန်ဆန်းစုကြည်နိုင်ငံကြီးခဲ့ဖြစ်ဖို့ဆိုတာ59ဆလုံးတော့လေပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့အဲ့တော့တော့ချေထောက်ပြရမှာဆိုရင်သူ့ရဲ့သားနှစ်ယောက်နဲ့ချွေးမရှိမှဆိုချွေးမနှစ်ယောက်လူလေးယောက်ပဲမြန်မာနိုင်ငံသားခံလို့ရှိရင်ဒီပြဿနာရအောင်အပြေလဲသွားမှာပဲဘာမှဟာလာကျွန်တော်တို့ဒါကြီးကို59ဆလုံးပြင်ဖို့ရတယ်မလို့ပေါ့နော်အဲ့တော့လူလေးယောက်ရဲ့အဆုံးဖြတ်ကနဲ့လောက်တာကပိုတော့ကောင်းတော့ဗျာဟာဒါကြီးကိုဖွဲ့စည်းဖို့အခြေခံဥပဒေပြင်ရလို့ပြောဖို့တော့မလို့ပါဘူးတကယ်တမ်းသူ့သားသမီးတွေအနေနဲ့သူတို့ရဲ့မိခင်တမနာဖြစ်တာလူချင်းလို့ရှိရင်1962ခုနှစ်ဥပဒေရမြန်မာနိုင်ငံသားရှောက်ထားလိုက်ရမှာပဲ
ဒါမဲ့လေဝင်ကြီးအရွယ်ရောက်ပြီးသားလူတွေအနေနဲ့ကလေးတွေလည်းမဟုတ်တဲ့အခါကျတော့ဒီလိုမျိုးတို့ရဲ့ကိုယ်ပိုင်ဘဝပေါ့လေကိုယ်ပိုင်ဘဝကိုဆွတ်လွတ်ပြီးတော့ဟလာပေးဆက်ရမယ်ဆိုတာကရောဟိုမျှတာတယ်လို့ပြောလို့ရပါတယ်
ဒေါ်ဆန်းစုကြည်တို့ရဲ့မိခင်ဒေါ်ဆန်းစုကြည်နှစ်ပေါင်း20ကျော်ဆွတ်လွတ်ခဲ့ပြီးပြီလေသူ့မေအချုပ်တဲ့နိုင်ငံမှာသူမနေချင်ဆိုရင်တော့နိုင်ငံသားမခိုင်ဘူးဆိုတော့တို့ရဲ့မိသားစုပြဿနာပဲဒါပေါ်စည်းဝင်ချင်းကဝင်ပြဿနာမဟုတ
်ပြန်ကြားရေးဝင်ကြီးဦးရဲ့ထွန်းနဲ့ VOA မကြသေးခင်ရပိုင်းတွင်ကတွေ့ဆုံမြင်တဲ့အထက်ကကောက်နှုတ်ချက်ပါဆိုတော့ကြားခဲ့တဲ့အတိုင်းပါပဲတောင်ဆန်းစုကြည်သမနာဖြစ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဦးရထွေရဲ့အပြောကိုကျွန်တော်တို့သောရရှင်တွေကြားပြီးသားပါဒီလိုမျိုးသဘောထားဒီလိုမျိုးပြောဆိုချက်ကဒါပထမအဦးဆုံးချိန်တော့မဟုတ်ပါဘူးအရင်ကလည်းပဲတခြားပြောထားဘူးဒါတွေရှိပါတယ်ရှိတဲ့အတွက်လည်းပဲတောင်ဆန်းစုကြည်ဘက်ကနေပြီးတော့ဒီကိစ္စပေါ်ကိုပြန်ပြီးတုံ့ပြန်ပြောဆိုထားတာရှိဘူးပါတယ်ပခုတ်ကူမျိုးကလူလူစီယုံဝက်စွနွေဝက်တခုဒီမှာတောင်ဆန်းစုကြည်ပြောထားတာပါ59ဆလုံးကသမရဖြစ်ရမယ့်လူရဲ့အရေးချင်းကန့်သက်ချက်တဲ့။ဘာလဲဆိုတော့သမရဖြစ်ရမယ့်သူရဲ့သားသမီးချွေးမစသဖြင့်နိုင်ငံသားသားမဖြစ်ရဘူးဆိုတာတချို့ကပြောတယ်။ကျွန်မသားနှစ်ယောက်မြန်မာနိုင်ငံသားခံယူလိုက်ရင်ကျွန်မသမရဖြစ်လို့ရပြီပေါ့။ကျွန်မပြောမယ်ကျွန်မသမရဖြစ်တာမဖြစ်တာအဓိကမဟုတ်ဘူးအဓိကကဥပဒေကြောင့်အရမမျှတာလို့ပြင်တာ။ဘယ်လိုမကြိုက်တာလဲဆိုရင်ကျွန်မသားတွေရငကူကမြန်မာနိုင်ငံသားလက်မှတ်ရနေပြီ1998နောက်ပိုင်းကျွန်မအကြေကျုပ်ကြတော့သားတွေကိုအရင်ဆိုရကနိုင်ငံသားလက်မှတ်တွေရုပ်သိမ်းလိုက်တယ်။အနောက်ပိုင်းပြည်ထောင်နိုင်ငံသားတွေဖြစ်သွားတယ်တဲ့ဒါနဲ့ပတ်သက်ပြီးတော့ထားပါဘာမှမပြောလို့ဘူးပြောချင်တာကလူတယောက်ဟာအသက်18နှစ်ပြည့်ရင်ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်ခွင့်ရှိရပါတယ်ဥပမာအသက်18နှစ်ပြည့်ပြီးသားတယောက်ပြစ်မှုကျူးလို့ရင်သူ့ဖာသာသူဥပဒေကြောင်းအရခံရတယ်မိဘကအစာဝန်ခံပေးလို့မရဘူးဥပဒေကြောင်းအရအသက်18နှစ်ပြည့်ရင်မိဘနဲ့သားသမီးကမသက်ဆိုင်ဘူးဒါဥပဒေကြောင်းအရပါမိဘသားသမီးတန်ရုံးစဉ်ကတခြားဆက်နွယ်မှုဒီလိုဥပဒေကြောင်းအရရှိနေတဲ့ကိစ္စကိုဘာကြောင့်သူတစ်ပါးကိုလွှမ်းမိုးခြင်းနဲ့သားသမီးချွေးမတမက်နိုင်ငံသားသားဖြစ်ရင်တမရမဖြစ်ရဆိုတဲ့ဥပဒေကိုမကြိုက်တာကျမတမရဖြစ်တာမဖြစ်တာကိစ္စမဟုတ်ဘူးဖြစ်ရင်တော့နိုင်ငံတည်တဲ့တိုးတက်မယ်ထင်ပါတယ်ဒါကျမအမြင်တသက်ပါကျမဖြစ်ရင်လည်းကျမစူးစမ်းသွားမှာပါဒီလိုသူတစ်ပါးကိုလွှမ်းမိုးထားတဲ့ဥပဒေမျိုးရှိနေတာအာနာရှင်စံတယ်လို့ကျမမြင်တယ်အဲ့ဒီတော့အာနာရှင်စံတဲ့ဥပဒေကိုပြင်ဖို့လက်မှတ်ထိုးကြပါလို့တိုက်တွန်းသွားပါတယ်ဒေါန်ဆန်းစုကြည်ကဒါအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူလူထံကသဘောထားလက်မှတ်တွေကောက်ခံနေတဲ့အချိန်ပခုတ်ကူမျိုးမှာဒေါန်ဆန်းစုကြည်ပြောသွားတာပါဆိုတော့ဒီကိစ္စဒီအစ်တမဟုတ်ပါဘူးဒါပေမဲ့အခုကျမှဘာလို့ထပ်ပေါ်လာတာပါလဲဒီကနေ့ပင်နယ်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူ2ဦးရှိပါတယ်တဦးက1990ပြည့်နှစ်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကူစားပြုပြီးတော့စကိုင်းတိုင်းပလဲမဲစင်တာနယ်ကနေရွေးကောက်တင်မြှောက်ခံခဲ့ရသူဒေါက်တာတင့်ဆွေပါဘယ်တုန်းကမှတော့လွတ်တော်မတက်လဲရပါဘူး90ရွေးကောက်ပွဲရလတ်ကိုအတိမတ်ပြုပြီးတော့အာနာလွှတ်ပြောင်းတာမဖြစ်ခဲ့တဲ့အတွက်ပါနောက်တစ်ခုကတော့ဝရဲသတင်းစာဆရာဦးစီသူအောင်မြင်ပါဦးစီသူအောင်မြင်ကအခုလောလောဆယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရောက်နေပါတယ်ကျွန်တော်တို့သူ့ကိုစူးစမ်းပြီးတော့ဆက်သွယ်နေပါတယ်လောလောဆယ်မှာတော့ဒေါက်တာတင့်ဆွေလိုင်းပေါ်မှာရှိနေပါပြီဘာဝင်ဆွေးနွေးမဲ့သောရရှင်တွေအပြည့်ရှိပါတယ်ကျွန်တော်တို့မှာမှတ်ချက်ပေးပြီးဆွေးနွေးထားတဲ့သောရရှင်တွေလည်းရှိပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဒီမှာမရှိတဲ့အတွက်ဒေါန်ဆန်းစုကြည်ဘက်ကတွန့်ပြန်ချက်ကိုကျွန်တော်ခုနပြောပြခဲ့တာဖြစ်ပါတယ်ဆိုတော့ဒေါက်တာတင့်ဆွေခင်ဗျာဒီကိစ္စကအစ်တမဟုတ်ပါဘူးအခုအချိန်ကြာမှဒီကိစ္စဘာကြောင့်ပြန်ပေါ်လာတယ်ဘာကြောင့်ပြန်ထွက်လာတယ်လို့ဒေါက်တာတင့်ဆွေယူဆပါတယ်အဲ့ဒီခုနပြန်ကြားရေးဝန်ကြီးဦးရထွတ်ရဲ့အဖြေကိုကြားရတဲ့အချိန်မှာဒေါက်တာတင့်ဆွေစိတ်ထဲမှာချက်ချင်းဘလို့ဖြစ်မိပါလဲခင်ဗျဟ
ုတ်ကဲ့ခင်ဗျပရမအုပ်စုတော့ဒီလိုအချိန်မှာဒီလိုပုံကိုတယောက်ကဒီလိုမှတ်ချက်ပေးလာတာဟာစိတ်ဝင်စားမှုတစုံတရာကောင်းပြီးတော့ဟိုမျက်လုံးဟိုအော်တော့ဟောစိတ်ဝင်စားတယ်တော်တော်ပဲဟိုမျက်လုံးပြူတာမဟုတ်ဘူးမျက်မှုံကုတ်ပြီးတော့စဉ်းစားမယ်ချက်လက်တစ်ခုလို့ကျွန်တော်မြင်နေခင်ဗျဟုတ
်ကဲ့
နောက်တစ်ခုသူတော်အောင်ဆန်းစုကြည်ခုနကဦးကျော်စိတ်ဟိုပြန်လဲတင်ပြတဲ့တင်အရာကလူတိုင်းတိုက်ပြီးရလဲသိပြီးသားပေါ့တော့အချိန်နေအဲ့တော့ဒီအချိန်နေမှာဒီလိုပြောတာဟာတော်အောင်ဆန်းစုကြည်ရဲ့တည်ကြည်မှုကိုများလာစိန်ခေါ်လိုက်သလားဆိုတဲ့တစ်ချက်နဲ့ဒုတိယတစ်ချက်ကတော့တော်အောင်ဆန်းစုကြည်နဲ့သူအဲ့လားမိသားစုကြမှာရန်တိုက်ပေးသလားဆိုတဲ့အချက်ဆိုတဲ့တန်တရာကြီးနဲ့ကျွန်တော်တို့ဟို
ကောင်းမြင်တယ်လို့တနည်းအားဖြင့်တော်အောင်ဆန်းစုကြည်သမ္မတဖြစ်ရေကိုနီလန်းရှာပေးတဲ့အကြံဉာဏ်တစ်ခုလို့ကျွန်တော်ကတော့မမြင်ပါဘူးခင်ဗျဟုတ်ကဲ့ဝင်ယူရတို့ပြန်ပြောသွားတဲ့အထက်မှာကျွန်တော်တူတဲ့အမြင်နဲ့ပေါ့လေစိတ်ဝင်စားဖို့ကောင်းတာတစ်ခုတွေ့ရတာကဘာလဲဆိုတော့ဒီ59ခုစလုံးပြင်ရေးဟလာမပြင်ရေးကိုအဓိကပြင်ဖို့ကိစ္စကိုအချိန်အောင်ပြင်ဖို့ကိစ္စကိုမကန့်ကွက်ဘူး အလားလောလောဆယ်အချိန်မှာဒါကိုအလားမပြင်းပါနဲ့လို့တော့သူတို့ကကန့်ကွက်တာမျိုးမရှိဘူးအဲ့ဒီပုံမှာတော့တင်းဆိုဘယ်လိုသဘောရလဲ
အော်ဒါလို့ပြသူတို့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တော်တော်များများပေါ့နော်တခြားပါတီကလူတွေရောပါတယ်သူကြံခိုင်ရမဟုတ်တဲ့လူတွေရောနောက်ဆုံးဟိုတက်မတော်ဘက်ကရောပါတာကဖွဲ့စည်းမှုအခြေခံဥပဒေအရာဒါလေးလောက်ရမယ်ဆိုတဲ့အချက်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီနေရာမှာဟိုဥပဒေစကားပေါ့ဥပဒေကြောင့်အရာတော့ကျွန်တော်တို့ NLD ကဥက္ကိုညီလည်းပဲဥပဒေကြောင့်အရာနိလန်းချပေးတဲ့စဉ်းစားမှုတစ်ခုသူပြပြခဲ့ဘူးတဲ
့
အခုဝန်ကြီးဦးရထွက်ကလည်းနိလန်းတစ်ခုရှာပေးသလားပေါ့နော်ဒီလိုသဘောတော့တက်ရောက်တယ်တော်တော်တလို့ဗျအခြေခံဥပဒေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့တာကဥပဒေသမားတွေကရေးခဲ့တာတော့မှန်ပါတယ်တော်တော်ဒီအခြေခံဥပဒေကြီးရခြင်းရဲ့မဟာကြီးမှန်းချက်ကြီးလို့နော်ကျွန်တော်ဥပဒေစကားမဟုတ်နိုင်ငံရေးစကားပါဟု
တ်ကဲ့
အဲ့ဒီမှန်းချက်ကြီးက3ချက်ရှိတယ်အခြေခံ3ချက်ထဲတယ်အဲ့ဒါကိုဘုညိုမှုကြီးတန်းရွှေပေါ့နော်သူကနေအမိန်ပေးပြီးတော့ဥပဒေရေးတဲ့လူသူခံခေါ်ပြီးခိုင်နေဆိုခတာလူတိုင်းသိပြီးသားအဲ့3ချက်ကတော့1ဟလာပုံစံပုံကိုပြင်မရအောင်ရေးမယ်2တော့အောင်စားသူကြီးသမ္မတပဲဖြစ်စီရ3ငါတို့ကိုပြန်ပြီးတော့နောက်ကြောင်းများရေးမယူပါဆိုတော့အခြေခံမဟာပြူဟာမဟာရင်မှန်းချက်နဲ့ရေးတာဖြစ်တော့ကဥပဒေသမားတွေကဘယ်လိုပဲလက်ပတ်ပြီးတော့ဟာလာဥပဒေကြောင်းညာနီလန်းနေရှားပါစီအဲ့ဒီမဟာရင်မှန်းချက်ကြီးမပြုတ်သေးရကတော့ဒေါ်အောင်ဆန်းစုကြည်လည်းမတတ်မဖြစ်နိုင်ဖွဲ့စည်းပုံနဲ့မပြည့်နိုင်စသဖြင့်လေဖြစ်မယ်လို့ယူဆတဲ့အတွက်နီလန်းရှားဖွေတွေဟာနီလန်းရှားဖွေခြင်းဟာဘယ်လိုမှမဖြစ်နိုင်တဲ့အရာတစ်ခုဖြစ်တဲ့အတွက်နိုင်ငံရေးအရာတွဲဆုံဆွေးနွေးမှုကနေပြည်လည်းမှုတုံတွေရမှဒါလေပေါ်စီပုံပြင်လို့ရမယ်အဲတခြားအရာပေါ်လို့တော်စုသမ္မတဖြစ်ပါဝင်နေဖြစ်လာနိုင်မယ်လို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အခုဆက်ပြီးတော့တရားစွန့်နေမဲ့တော်ရရှင်တွေရဲ့သဘောထားကိုဆက်ပြီးတော့နောက်ထောင်ကြားရအောင်ပါအရင်ဆုံးဘကိုးမျိုးကဥကြော်မြင့်ဥကြော်မြင့်ကဘယ်လိုသဘောထားရှိပါသလဲပြောလို့ရပါပြီ
စံကြိုင်းဝင်ကြီးဦးရဲ့သူ့ရဲ့ view နဲ့ interview မှာပြောခဲ့တဲ့တနိုင်ငံလုံးတစ်ကမ္ဘာလုံးကလိုလားတောင့်တနေတဲ့ဆန္ဒကောင်စားသူဒီကံရာချစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးပြောခဲ့တဲ့စကားတွေဟာလက်ရှိတမ်းတော်အပါဝင်နိုင်ငံတော်ဆွေတစ်ဖွဲ့လုံးရဲ့ကိုစားသူပြီးတော့ပြောခဲ့တဲ့စကားလို့လုံးဝအမှတ်တမ်းချက်ရှိရှိနဲ့ပြောခဲ့တဲ့စကားလို့ကျွန်တော်အနေနဲ့မှတ်ယူပါတယ်။ကောင်စားသူရဲ့တန်းညောင်းနဲ့ဖိမန်ညောင်းဟာမြန်မာနိုင်ငံသားအဖြစ်ချက်ထားလိုက်ရှိခြင်းပါပဲ။ကောင်စားသူရဲ့ဘဝနဲ့ဒီမိုကရေစီကျမ်းမှာဆိုရင်ကောင်စားသူကစွန့်လွတ်စွန့်လန်းမှုတွေအများကြီးကျက်ချက်ပြီးလည်းဖြစ်ပါရဲ့ဒီချက်ကိုဝင်းကြီးဦးရဲ့ထွေရဲ့အင်တာဗျူးမှာလည်းလက်ခံထားပြီးသားဖြစ်ပါရဲ
့ဟုတ်ကဲ့
အနေနဲ့ဝင်ခဲ့တဲ့ယူကောက်ပွဲမှာတိုင်းပြည်တစ်ခုလုံးကအမျိုးသားဒီမိုကရေစီဖက်ချက်ကိုတောင်းပြကမ်းပြပုံအောင်ပြီးတော့မှနည်းရီပြီးခဲ့တာလည်းအမျိုးသားဒီမိုကရေစီဖက်ချက်ရဲ့အောင်မြင်မှုတစ်ခုတည်းပဲမဟုတ်ပါဘူ
းဟုတ်ကဲ့
ဒေါ်ဆောင်ကြီးသမရဖြစ်စီခြင်းရဲ့ဆန္ဒလည်းအဓိကပါပါတယ
်ဟုတ်ကဲ့ဦးကျော်မြင့်သဘောထားရှင်းပါပြီကျွန်တော်တို့နောက်ပရိသတ်တွေအလှည့်ပေးပါမယ်ဦးကျော်မြင့်ကတော့ဝင်းကြီးဦးရထုတ်အကြံပေးတဲ့အတိုင်းနိုင်ငံသားဖြစ်လျှောက်ပါလို့ဦးကျော်မြင့်ကအကြံပေးပါတယ်နောက်တစ်ယောက်ကကျွန်တော်တို့ကိုဖြိုးဝေကဲကိုဖြိုးဝေကရောဘယ်လိုသဘောထားရှိပါသလဲ
ဟုတ်ကဲ့ပါကျွန်တော်ကတော့ဆိုသဘောထားရှိတယ်ဆိုတာတကယ်ဝင်းကြီးဦးရထုတ်ဒီပြောရတဲ့ကိစ္စကိုပေါ့နော်ကျွန်တော်ကတော့ဒီသိပြီးတော့သဘောမကျဘာလို့သဘောမကျလဲဆိုတာကဒီအခုဆိုလို့ရှိရင်ဒေါက်တာစုကြည်ရဲ့ဒီသားတွေချင်းမတွေကနိုင်ငံတကာနိုင်ငံမှာနေတယ်နိုင်ငံတကာနေပြီးတော့သူတို့ရဲ့ဒီသဘောထားသူတို့ရဲ့စိတ်ထားနဲ့သူတို့မှသူနေတယ်မြန်မာနိုင်ငံသားခံကြရမလို့ဒေါက်တာသူကြည်ဆိုတာမြန်မာနိုင်ငံမှာအကြမ်းတမ်းကြလို့ရှိရင်သူချွတ်လို့နေတာခံပြီးတော့သူအများကြီးပြစ်ထက်ခဲ့ပြီးတော့မြန်မာနိုင်ငံမှာတမ်းမရဖြစ်တယ်ဒီတမ်းမရဖြစ်တဲ့ဖြစ်တဲ့အတွက်ဒီတမ်းမရဖြစ်သွားပြီဆိုလို့ရှိတယ်ပဲဥပမာသူဟာတမ်းမရဆိုတာကလည်းပဲမြို့ဥပဒေတွေနောက်ပြီးတော့ဥပဒေတိုင်းနဲ့ပဲအုပ်ချုပ်ရမှာအုပ်ချုပ်မှာဖြစ်တဲ့အတွက်သူတို့အခုဟို59ဆလုံးကြီးဆွဲထားတာကဒီဟိုဟာပေါ့သူရဲ့သာသမီတွေချွေးမတွေကနိုင်ငံသားမှရှိနေတဲ့သူကဒီတမရမဖြစ်ရင်ဆိုတာတကယ်တမ်းကြတော့ကလည်းတကယ်တမ်းအရင်စစ်တွက်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘာမှမဆိုင်တာမဆိုင်ဘူးဆိုတာဘယ်လိုပဲဖြစ်ဖြစ်ဒီမှာနိုင်ငံမှာတမရဖြစ်နေမယ်တမရရဲ့သာသမီတွေနောက်ပြီးတော့တမရရဲ့ချွေးမတွေအမျိုးတွေကနိုင်ငံသားမှသူ့မဲ့သူနိုင်ငံသားခံယူတာသူကသူခံယူလေသူတို့တွေလည်းဘာမှလုပ်လို့ရတာမဟုတ်ဘူးဟုတ်တယ်မလားတကယ်ဆိုလို့ရှိရင်တကယ်လို့သူတို့ရဲ့ဘာမှလုပ်လို့မရဘူးဆိုတာကသူတို့တွေပါပဲလို့လို့တမရဆိုတာကလည်းပဲတမရဖြစ်နေတဲ့အတွက် ရဥပဒေကိုလေးစားပြီးတော့နေနေရတာဒါကြောင့်ဖြစ်တဲ့အတွက်ဒီမြန်မာနိုင်ငံမှာဒေါ်လန်းစုကြီးကတမန်ဖြစ်သွားမယ်ဖြစ်သွားပြီဆိုလို့ကျင်သူလည်းဥပဒေဆိုင်အလုံးလုံးမှာဖြစ်တဲ့အတွက်ဒီဘာမှဒီချွေးမာလေးစားသမီးတွေဒီမြန်မာနိုင်ငံကခံကြရမလို့ဒါကြောင့်ကျွန်တော်ကတော့စိတ်ထဲမှာဘာဖြစ်လဲဆိုလို့ကျင်ဒေါ်လန်းစုကြီးတမန်ဖြစ်နေခြင်းနဲ့ဒီ59ဆလုံးနေပါလိဆိုတာသူတို့ရဲ့ဒီကောင်းစားဖို့အတွက်ခုနကပြောခဲ့တယ်လို့ပဲဟိုဒေါ်လန်းစုကြီးတမန်မဖြစ်နိုင်ရေးတွေရှောက်ပြီးတော့သူတို့တွေဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်ကျွန်တော်ကတော့လုံးဝလက်မခံပါဘူးကိုဟုတ်ကဲ့ပါ
ဟုတ်ကဲ့ပါခင်ဗျာကိုဖြိုးဝေကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကကျွန်တော်တို့မန္တလေးမြို့ကတော်သားကြီးဦးထွန်းရင်ပါကဲတော်သားကြီးဦးထွန်းရင်ကရောဘယ်လိုသဘောထားရှိပါလဲခင်ဗျာ
တော်သားကြီးကဒီတိုင်းကိုခေါ်မှဓမ္မတာဖြစ်တတ်ပါတယ်ရှင်းနိုင်ပါတယ်ဆိုတဲ့ဟာကိုမတော့ခံပါဘူးလည်းလည်းမခံပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဓမ္မတာကတန်ဖိုးဟာကိုသူကတော်သားကြီးကအုတ်ချင်းဘူးခံရမှုကိုနာခံချင်လို့ပေါ်လက်ကန်တာဆန်နယ်ဒီလိုဒီနောက်တာပါအဲဒီလိုလူမျိုးစုတွေကဒီအပေါ်လက်ကနာကိုကျက်ချင်လို့ကျိုးနေကြလားသူတို့ပြည်လိုက်တဲ့အချိန်ကဒီလိုဖြစ်နေနေဘူးလားဆေးစားကြည့်ကြပါ
ဟုတ်ကဲ့ဦးထွန်းရ
ဆန်တဲ့ကြည့်ဖို့ပုံပေါ်ပုံစစ်အခုနမောတနမခါကျူးနေတာကိုဘိုးကကဘာကြည့်လို့ပါလို့ဆိုတော့ပုံစံမျိုးဖြစ်နေနေဘူးလား
ဟုတ်ကဲ့ပါ
ကျွန်တော်ပြောရတော့အားလုံးဒီလိုစဉ်းစားရမှာကတော့ဒီလိုဆိုတာကဒီကနေ့ကိုရှင်းနာတော့ပြန်ကြပါလေ။ဘယ်ဖြစ်သွားရင်တော့ပြဘောကတန်တရာလို့အဆုံးဖြစ်ပါပဲခင်ဗျာ
။ဟုတ်ကဲ့ပါဒေါ်သားကြီးဦးထွန်းရင်ကျေးဇူးအများကြီးတင်ပါတယ်အခုလိုတိုက်ရိုက်ဝင်ရောက်ဆွေးနွေးသွားတာ။ဒေါ်တင်းဆွေကျွန်တော်တို့စီကိုပို့တဲ့ဒေါ်သားရှင်တွေအခုဆွေးနွေးတဲ့အထက်မှာလည်းပါပါတယ်။ဆိုတော့ဒေါ်ဆန်းစုကြည်သမဒါဖြစ်ရေးနိုင်ငံကောင်းဆောင်ဖြစ်ရေးကိစ္စကိုတော့ဒါတိတ်ရှင်းပါတယ်မြန်မာပြည်သူလူထုအများစုကလူလားလို့လေမဲဆန္ဒရှင်အများစုကလူလားလို့လည်းဒီလိုမပေးခဲ့ကြတယ်ကျွန်တော်တို့စီကိုဆွေးနွေးတဲ့သောတာရှင်တွေထဲမှာလည်းတချို့ကကန့်ကွက်တာတွေရှိပါတယ်တချို့ကထောက်ခံတာတွေရှိပါတယ်တချို့ကလုံတင်ရလားမလုံတင်ဘူးလားစဉ်းစားပါလို့ပြောတာတွေရှိပါတယ်အများစုအမေနဲ့ပြောမယ်ဆိုတော့အများစုကတော့ဟာလာဒေါ်ဆန်းစုကြည်သမဒါဖြစ်ဖို့ခေါင်းဆောင်ဖြစ်ဖို့ငါးစကူစာလုံးကိုတနည်းနည်းနဲ့ဘလူနည်းနဲ့ပဲပြင်ဖို့ဆိုတော့အများစုကလက်ထံသဘောတူကြပါတယ်ဆိုတော့ဒီအကျအတဲကလက်ရှိကျွန်တော်တို့အခုစကားပြောနေတဲ့အချိန်မှာပြည်လည်နိုင်မဲ့နီလန်ရှိရလားပြည်လည်နိုင်မှုအလားလာရောရှိရလားဒေါက်တာတက်ဆွေဘယ်လိုမြင်ပါသလဲ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်ပထမဆွေးနွေးတာကိုလည်းနည်းလေးဆက်ဆွေးနွေးရရင်ဒီလိုပေါ့နော်ဒီသားနှစ်ယောက်နဲ့ချွေးမနှစ်ယောက်ကိုနိုင်ငံသားဖြစ်ရေးဆိုတဲ့အကြံပြုချက်ကကျွန်တော်ပြောရရင်တော့သူကနီလန်ရှာတာဖြစ်ပေမဲ့လို့ဖြစ်နိုင်ကြေကမဖြစ်နိုင်လောက်အောင်ကိုနည်းတယ်တနည်းပြသူတို့ပေါ်စီပုံကြီးပြင်သူတို့ကိုခက်တယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့နိုင်ငံသားဖြစ်ရေးဆိုတာမပြောနဲ့ဟာလာမှတ်ပုံနေရအောင်တော့လုပ်ဖို့ခက်နေတဲ့ဗမာနိုင်ငံရဲ့ဟာလာလူမှုကြည့်ကြရေးမကြသေးရင်ကဗီဒီယိုဟိုထည့်မယ်ထည့်လိုက်တဲ့ဆိုတဲ့ဌာနရဲ့အဲလုံဟိုဘီရိုကရေစီကလည်းတော်တော်လေးဆိုးတဲ့အတွက်ဒါဟိုတမင်တကာကိုမြန်ပြောသလားပေါ့လေဒီထက်ဒီလိုနဲ့နီလန်းချမှုတူပြောရရင်တော့သောင်းသူယူကိုယ်တိုင်ကနေပြီးတော့သားရိပ်ဖြစ်ကဆွလွတ်ပါတယ်ဆိုတဲ့စာကြောင်းကတည့်ရတဲ့နဲ့တော့ပြီးကောင်းပြီးနိုင်တယ်ပေါ့နော်ဟိုပြောရရင်ပေါ့နော်အတနည်းအားဖြင့်ဒီအကျညာစေနာနေတယ်လို့ပြောရမလားအားတော့နားပါတယ်ခင်ဗျာကျွန်တော်လည်းသံတရားဟိုအကျိုးခံစားခွင့်ပြုပါလို့ရထွက်ကိုပြောပါတယ
်ဟုတ်
ပြောကြည့်ပြရစီ
ဟုတ်ကဲ့ဒေါက်တာဆီကျွန်တော်လည်းဖြတ်ပြပြရစီဖြတ်ပြပြရစီဒီ59စာလုံးပြင်ရေးမပြင်ရေးဆိုင်ငံ့ရေးစတဲ့အငင်းခုံပေါ့လေအခြေတင်နေဖြစ်နေတာကလည်းပဲတကယ်ကြတော့တမတော်ဘက်ကလည်းမပြောပါဘူး NLD ဘက်ကလည်းတရားဝင်ပြောတာမရှိပါဘူးဟလာလက်ရှိတက်တန်းကုံတော့မဲ့အစိုးရဘက်ကပြောတာရှိပါတယ်လွတ်တော်အမတ်ထွက်သွားတဲ့လွတ်တော်အမတ်တွေဘက်ကပြောတာရှိပါတယ်တခါဒီကြားတွေအတွင်းမှာပဲတိတ်မကြခင်ရပိုင်းတွင်းကပဲဒေါက်ဆန်းစုကြည်နဲ့ဘူဂျုံမူကြီးမင်းအောင်လိုင်းနဲ့နောက်တစ်ချိန်ထပ်ပြီးတော့ဆွေးနွေးကြတယ်ဒီအခြေအနေပြောဆိုဆွေးနွေးကြတဲ့အခြေတင်ဖြစ်နေတဲ့ကြားထဲမှာပဲနောက်တစ်ချိန်ထပ်ပြီးတော့ဆွေးနွေးကြတယ်ဆွေးနွေးတဲ့ဟာကလည်းပဲဟိုဆွေးနွေးပွဲတွေမကောင်းဘူးလားလားမကောင်းဘူးဆိုတဲ့ပုံမျိုးမတွေ့ရပဲနဲ့ဟလာဆွေးနွေးတာတွေကချွတ်ချွတ်မောဖြစ်တယ်ဆိုတဲ့ပုံမျိုးတွေ့ရပါတယ်ဝင်ကြီးဦးရထွက်ကိုမေးတော့လည်းပဲဝင်ကြီးဦးရထွက်ကအဲ့လိုဖြေထားတာရှိပါဒါကရောအလားလားကောင်းလို့လူသူကမျှော်လင့်လို့မရဘူးလားခင်ဗျာ
โอเคကျွန်တော်လည်းအမျှော်လင့်ခြင်းနဲ့ခင်ဗျာမျှော်လင့်တဲ့နဲ့တော်တော်လည်းပဲကျွန်တော်တို့ကစိတ်လွန်ကဲပြီးတော့အကောင်းကြီးမြင်လို့
မှန်ပါတယ
်မရနိုင်လေဘူးလို့ထင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဘ
ယ်ဘက်ကစိုးရင်ချက်တွေဖြစ်လိမ့်မယ်အဲ့ဒီစိုးရင်ချက်တွေကပြည်သူလူထုကိုဟိုထုတ်မပြောတဲ့စိုးရင်ချက်တွေကနှစ်ပေါင်း90လောက်ရှိပြီဟု
တ်ကဲ့
အဲ့တော့အခုတော့သူထုတ်ပြောတပ်မတော်ဘက်ကထုတ်ပြောတဲ့တဲ့တချို့ဟာတွေပြောတဲ့တဲ့လူအဲ့တော့ဒီနေ့ပြောတဲ့တော့တော့အောင်သုံးသူကြီးဖြစ်တဲ့တွေ့အဲ့ဒီလမ်းကြောင်းပေါ်ရောက်နေပြီးတော့အဲတစ်ဖက်ကစိုးရင်ချက်တွေတစ်ဖက်ကလည်းဟိုစိုးရင်စာမဟုတ်ဘူးဆိုတော့ဟိုပြန်လဲရှင်းပြပြက်ချက်တွေနဲ့စိုးရင်တော့ဟာကျွန်တော်တို့ဟိုအလားအလာရှိတယ်တိုးတော့အဲ့ဒါကအချိန်ယ ူကောင်းယူနိုင်သေးတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဟုတ်ကဲ့ခင်ဗျာနောက်ထပ်ဆွေးနွေးမဲ့သောရရှင်တွေထပ်ပြီးတော့ပါဝင်ပါစေကိုစောလွင်ကဲကိုစောလွင်ဘယ်လိုသဘောရပါသလဲ
ဟုတ်ကဲ့ပါကျွန်တော်ကဒီကြံရရုံကြီးပြောတဲ့ကတော့ခလေးတယောက်လုံးများအောင်မြင်လို့လာကျွန်တော်မြင်ပါတယ်ခလေးကစားစရာလုံးများတွေးနေတာတရားလို့အကြေတော့ငါ့ရဲ့ကိုစလေးကုန်းချဖြစ်ခြင်းငါ့ရဲ့ကိုစားလုံးရှိပြီဥပဒေအငြိကုန်ဖြစ်နေတဲ့အချိန်မှာဒီစကားမျိုးကိုပြောတာဒေါအောင်ဆဲစုကြီးရဲ့တာအနေချင်းမှာတော့ဒီပုံတော်ဖြစ်ပြီးမှဒီငငယ်လေးကိုနိုင်ငံနိုင်ငံကချောက်ထားလိုက်လို့တကယ်လို့သူတို့ကအောက်ချင်လာနေဆိုရင်ဘယ်လိုလုပ်ပါလဲ
ဟုတ်ကဲ့
ငငယ်လေးညီမနိုင်ငံကချောက်ပြီးပေါ့ချောက်ပြီးဒီမှာချောက်ထားတဲ့ပိုင်းဆိုချက်တော့ညီမနိုင်ငံဘုံနဲ့မှာအောက်ချင်လာနေဆိုရင်ဘယ်လိုလုပ်ပါလဲနော်ဒါကြောင့်ဒီဟာကမဖြစ်နိုင်တာလေကိုသူတို့ကကြည့်ပြရတဲ့အချိန်မှာဖြစ်နိုင်ပါလေ
ဟုတ်ကဲ့ခင်ဗျကိုစောလွင်ကျေးဇူးအများကြီးတင်ပါတယ်တခါရေးမျိုးကဥဆိုဝင်ကဲရေမျိုးကဥဆိုဝင်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗ
ျကျွန်တော်ပြင်ရတော့ကျွန်တော်ပြင်ရပါဗျာကဘာလဲမဖောက်တော့အဲဒီစစ်စစ်တော့ညာနေဖြစ်လာဖို့မြန်မာဒီစီစီကောင်းဆောင်ဒီကောင်းဆောင်တော့ကျန်တာမြေမြေဖြစ်ဖို့လိုတယ်လို့ပြင်ပါတယ်ဒီစက်မှာဒီဒီဒီမှာအားလုံးကိုနေပြင်တဲ့ကောင်းဆောင်ကိုအားစုပိုင်းဖြစ်ဖြစ်တဲ့အချိန်တန်နေပြီဗျာဒီလိုဒီရဲ့ဒီလိုဖောက်ပါကြတဲ့အချိန်ရလဲတော်လို့မနေဘူးလို့ပြောနေတာမှားပါဘူး။ဒါမျိုးတွေအတက်ပြေးတဲ့အတိုင်းတော့ဆက်စစ်ရဖို့လို့အလေးလာခဲ့မှုပြည့်စုံပြီးဆက်ခဲ့ရတဲ့အပေါ်ပါနဲ့ဒီလိုဒီကိုဩဇာရောင်းနေတဲ့အားလုံးရဲ့ဒီလိုလေးစားခံရတဲ့ပေါ်ပေါ်ဒီကိုရှိရရပြီးတော့အကောင်းဆုံးဒီနဲ့အားလုံးဝမ်းမြောက်ပြီးတော့ရဲ့ဒီချေပါလို့ဒါတက်မတော့ပါလို့အတင်းလို့ပါလေ
။ဟုတ်ကဲ့ခင်ဗျာ
ဒီနေ့နဲ့ဒီခေတ်လေးဆိုတော့ဒါတော့ခင်ဗျားအားလည်းဆက်တော့
ဟုတ်ကဲ့ရေမျိုးကဦးဆိုရင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေထဲမှာလည်းပဲကဝါမျိုးကကိုစထွန်းကျော်ကဆိုင်းငံတာပြင်ဆင်တာမဟုတ်တဲ့အတွက်မပြင်ကျင်တဲ့သူတွေအတွက်စိုးရိမ်စရာမဟုတ်ပါဘူးတဲ့ဆိုလိုတာကတော့ဆိုင်းငံဖို့ဆိုတဲ့သဘောထားမျိုးသူကရှိပါတယ်59ဆလုံးမပြင်မဲ့တာသမီနိုင်ငံသားဖြစ်ခွင့်ကိစ္စ1982ခုဥပဒေအရရှောက်ထားရမယ်လို့ပြောတာတဲ့တော်စုအတွက်59ဆလုံးကိုချွင်းချက်ဖြင့်စာသားနဲ့လွှတ်တော်အတွင်းမှာမဲခွဲဆုံးဖြတ်တင်ပါတယ်တဲ့ဒါနောက်ထပ်သောတာရှင်ဒူးပါနောက်သောတာရှင်ဒူးကလည်းပဲဒေါန်ဆန်းစုကြည်သမရဖြစ်ရဲ့ဗမာပြည်သူလူထုအများစုရဲ့ဆန္ဒဖြစ်ပါတယ်သူရဲ့သားတွေကဒေါန်ဆန်းစုကြည်သမရဖြစ်ရဲ့အတွက်တောင်းဆိုနေကြတာမဟုတ်ပါဒေါန်ဆန်းစုကြည်သားတွေနိုင်ငံသားဖြစ်ရဲ့မဖြစ်ရဲ့သူတို့ရဲ့ကိုယ်ရေးကိုယ်တိုင်ကိစ္စသားဖြစ်ပါတယ်တဲ့မြန်မာလူထုကတောင်းဆိုတာပါဒေါန်ဆန်းစုကြည်သားတွေနဲ့မဆိုင်ပါဘူးဆိုတဲ့သဘောနောက်သောရရှင်တူးကလည်းပြောပါတယ်ဆိုတော့ဒေါန်ဆန်းစုကြည်ကျွန်တော်ကြားထဲမှာသောရရှင်တွေဆွေးနွေးတာကိုနားထောင်ရင်လည်းအတွေ့အကြုံပေါ်ပါတယ်ကလာတက်ချုပ်နဲ့ဒေါန်ဆုနဲ့တွေ့တာကျွန်တော်တို့ဒီဂျိန်နဲ့ဆိုရင်3ဂျိန်ရှိပါပြီပေါ့3ဂျိန်ဆိုတဲ့အခါကျတော့ရှိတဲ့ဂျင်တွေကလည်းပဲဒါတိတိကျကျပြောတာတော့မရှိပါဘူးထပ်ပြီးတော့ဟလာမလာ18ရက်နေ့မှာဒုသမရရွေးချယ်ရေးလုပ်ငန်းစဉ်စပါမယ်ကျွန်တော်တွေးမိတာကတကယ်လို့များပြေးလဲပြီဆိုပါတော့တွေးဆွေးနွေးတဲ့အခါမှာဒီအဖို့အထစ်ဖြစ်နေတဲ့ကိစ္စတွေကပြေးလဲတဲ့ဆိုရင်တော့တစ်ဖက်မဟုတ်တစ်ဖက်ကဒီကိစ္စပေါ်မှာပြည်သူလူထုဝမ်းသာသွားအောင်ဂျားတွေကရှုပ်ထွေးနေတာတွေဟလာဂျားတွေကခြေဝင်ထိုးတယ်လို့ယူဆတာတွေစကားဝင်နှောက်တယ်လို့ယူဆတာတွေရှင်းသွားအောင်ထုတ်ပြောလိုက်ရုံပဲပေါ့အဲ့တော့လုံးလုံးမပြေလေသေးလို့ဒါတစုံတစားမှထုတ်ပြောသေးတာလို့ကျွန်တော်အဲ့ဒီအတွေ့အမျိုးဝင်မိပါတယ်ဒေါက်တာတင့်ဆွေဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ခင်ဗျအဲကျွန်တော်လည်းပဲဒီဒီလိုအချက်လက်ကိုမငင်းစရာအကြောင်းမရှိပါဘူးတိုးတိုးလည်းပဲအဲဒေါအောင်စန်းစစ်ကြီးပဲဖြစ်ဖြစ်နောက်တစ်ခုတမတော်ကြီးတစ်ခုလုံးပေါ့နော်ကိုယူမင်းအောင်လိုက်ဦးဆောင်တဲ့တမတော်ကြီးတစ်ခုလုံးဘက်ကပဲဖြစ်ဖြစ်ကြည့်လိုက်ရင်တော့ကအဲသူတို့လည်းအလေးအနက်ဟိုထားပြီးတော့ဆောင်ရွက်ကြတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဟိုလာပြည်သူလူထုဟလာဟိုဆွေရင်စိတ်တွေကဲတာကိုညှိနှောင်းအောင်ဟိုလှုပ်ကြစို့ဆိုတော့ဟိုအမြင်မျိုးတော့သူတို့ကျွန်တော်တော့သိထားမယ်တော့မထင်ဘူးခင်ဗျဟုတ
်ကဲ့
သူတို့ဟုတ်ကဲ့ဟိုလှုပ်တဲ့လှုပ်ထွက်တာတွေလုပ်နေကြတဲ့အတွေ့အဲ့ဒါမပြောသင့်သေးတဲ့အချိန်မလို့မပြောတာလို့ကျွန်တော်ကယူဆတယ်။တနည်းအားဖြင့်ဒီနှစ်ဦးလုံးနှစ်ဖက်လုံးပေါ့နော်။ဟိုလေးလေးနက်နက်နဲ့ဟိုလူကြီးပြီးပြီပေါ့နော
်။ဟုတ်ကဲ့။
အတိုင်းပြီးမှာတာဝန်ရှိဆုံးပုဂ္ဂိုလ်တွေပြီးပြီးဆောင်ရွက်နေကြတယ်လို့တော့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။
ကျွန်တော်တို့ကတော့ဟိုအကဲဖြတ်ချက်ကတော့ဟိုစိတ်ကတော့စိတ်စောကြစိတ်လောကြတာတော့ပေါ့။
မှန်ပါတယ်။လူတို့ကဆောင်းရတာကြာလာပါပြီ။နှစ်ပေါင်းများစွာရှိပါပြီ။အဲ့ဒီတော့လည်းပဲစိတ်အေးလက်အေးစိတ်ချလက်ချလေးရှိချင်ရှိတဲ့အခြေအနေမျိုးရောက်ချင်တာကတော့လူလူဘက်ကမဲဆန္ဒရှင်တွေဘက်ကမမှားဘူးလို့ကျွန်တော်တို့ဒီလိုပဲယူဆပါတယ်ကျွန်တော်နောက်ထပ်သောတာရှင်တူကြံနေပါတယ်ဆလိုင်းဘွေကုန်းပါ ကဲဆလိုင်းဘွေကိုပြောပါခင်ဗျာ
ဟုတ်ကဲ့ဦးရထွပြောတဲ့ဥစ္စာဒီဥစ္စာကအဲဖေခံဥပဒေရဲ့ပြဿနာမဟုတ်ဘူးလူစုတွေမိသားစုပြဿနာဆိုတဲ့ဥစ္စာကပြည်သူတယောက်နေတဲ့အင်တာမတော့တာထွက်စရာဖြစ်တယ်ဒီဥစ္စာကသူတို့ကအရင်နိုင်ငံသားနိုင်ငံချမ်းသာအရင်ခံယူသလားနောက်2000စီပွဲစီပုံကအရင်လာသလားဆိုတဲ့ဥစ္စာကိုလည်းဦးရထွလည်းနားလေဖို့လေလိုတယ်ဆိုတာစကားတော့အပြည့်သူတွေအတွက်မကောင်းတဲ့စကားဖြစ်တယ
်
နောက်စစ်စစ်မြင့်ချက်ကစစ်စစ်ဥပဒေရလည်းပဲသူချွေးမကဒီတော့နိုင်ငံသားဖြစ်ဖွယ်တွေ့လဲမလွေထားတဲ့ကိစ္စဖြစ်တယ
်ဟုတ်ကဲ့
တော့ကျွန်တော်အမြင်ကြတော့စိုက်ငန်းတာပဲဖြစ်ဖြစ်တင်းစင်တာပဲဖြစ်ဖြစ်လူစုသမားဖြစ်ဖွယ်တွေ့တော့ကာချုပ်နဲ့တူနဲ့တီးနေတယ်ဆိုရင်တော့အဆင်ပြေလိမ့်မယ်ထင်တယ
်ဟုတ်ကဲ့ဒ
ါကြောင့်လေကျွန်တော်တို့စုကိုလူတွေအားလုံးကမြင့်နေပြထားတယ်ကာချုပ်ကလည်းစစ်တပ်ကမြင့်နေပြထားတော့ကြံတဲ့လူတွေအခုချိန်မျိုးမှာအဲ့လိုမျိုးစကားတွေပြောနေအချိန်မဟုတ်လို့ကျွန်တော်အဲ့လိုပဲမြင်နေဆရာ
ဟုတ်ကဲ့ဗျာကိုစလိုက်ပွေကုန်တိတ်ကောင်းပါတယ်ကျေးဇူးအများကြီးတင်ပါတယ်ဆရာရော်ဒင်းဆိုရင်နောက်ဆုံးအချက်လေးကျွန်တော်တို့10မိနစ်လောက်ကြာပါသေးတယ်ဆိုတော့ကဲဒေါန်ဆန်းစုကြည်တမရဖြစ်တဲ့ကိစ္စမအောင်မြင်တော့ဘူးဆရာရေမဖြစ်တော့ဘူးဒေါန်ဆန်းစုကြည်ကိုလည်းတမရထက်ကနေမယ်လို့ပြောထားပြီးသားဘာပြဿနာရှိလဲဒီကိစ္စကိုကျွန်တော်တို့အခုလောလောဆယ်ဘေးဖယ်ထားလိုက်လို့မရဘူးလား
အာအဲဘေးဖယ်ထားမရရင်တော့ထားရမှာပေါ့နော်သို့သော်လည်းပဲကျွန်တော်တို့ကြည့်ရမှာပြည်သူလူထုပဲခင်ဗျာဘာပဲဖြစ်ဖြစ်နော်ကျွန်တော်ဒီမိုကရေစီလည်းပြောထားတယ်အယူကပေါ်ကြီးမှလည်းအဲ့လိုတကယ်ဟိုတကယ်ကိုမဖြစ်နိုင်ဘူးဆိုတာကိုဖြစ်နိုင်အောင်ဖြစ်အောင်လုပ်ပြခဲ့တဲ့ပြည်သူလူထုရဲ့မျက်နှာနဲ့ပြည်သူလူထုရဲ့အဲစိတ်ဆန္ဒကိုတော့ကျွန်တော်တို့အလေးစား
အဲ့
လိုယူဆတယ်ခင်ဗျကျွန်တော်အမတမအရေးကြီးတယ်လို့ယူဆပါတယ်ဖွဲ့စည်းပုံစံရွက်တဲ့ရေးရတဲ့ပါတီဖြစ်နေနေဟိုအတိတ်ကြောင့်ဆိုရင်မှုတွေပါတီဖြစ်နေနေပေါ့နော
်ဟုတ်ကဲ့ခင်ဗျ
ပြည်သူလူထုဆန္ဒကိုမမကကအကောင့်ထဲဖို့နိုင်အောင်တနည်းအားဖြင့်လက်ခံနိုင်လောက်တဲ့အဆင့်ပေါ့နော်တရားခိုင်လို
့
တရားရခိုင်လို့မဟုတ်တော့မှအဲ့ဒီအဆင့်တော့ဘာပဲဖြစ်ဖ
ြစ်
တယ်လို့ကျွန်တော်ယူဆရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာကျွန်တော်တို့အချိန်ဟုတ်ကဲ့ပါဆရာကျွန်တော်တို့အချိန်တလောက်ပဲရလို့ပါဒရော်တင်းဆွေကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သောရရှင်တွေအားလုံးအထူးသဖြင့်နားဆင်တဲ့သောရရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတာပေါ့ခင်ဗျာ
ကိုကြကြသိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ကိုနားဆင်ခဲ့ရတာပါအခုအစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟယ်လာရီကလင်တန်ဟာဒီမိုကရက်တစ်ပါတီကတိုင်းပြည်နောက်ဖက်ချမ်းနေဗာဒါပြည်နယ်မှာပထမဆုံးအကြိမ်ဥဆောင်ပြုလုပ်တဲ့ပါတီရင်းရွေးချယ်မှုမှာဗာမွန်ပြည်နယ်ကအထက်လွှတ်တော်အမတ်ဘန်နီဆန်ဒါစ်ကိုမဲအရေးအတွက်52ရာခိုင်နှုန်း48ရာခိုင်နှုန်းနဲ့အနိုင်ရရှိလိုက်ပြီဖြစ်ပါတယ်။တချို့ကနိုင်မမလားဆိုတဲ့တန်တရားတွေရှိကောင်းရှိနိုင်ခဲ့ပေမဲ့သူတို့ကတော့သူတို့ကိုသူတို့ဘယ်တော့မှတန်တရားမရှိခဲ့တဲ့အကြောင်းပါတီဌာနချုပ်မှာကလင်တန်ကထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ဘန်နီဆန်ဒါစ်ကတော့သူ့အနေနဲ့လူငယ်တွေနိုင်ငံရေးထဲစိတ်ဝင်စားလာအောင်နိုင်ငံရေးထဲမှာပါဝင်လာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံကအဓိကသဘုံအဖွဲ့ကသူတို့အနေနဲ့ယာယီအပြစ်ခရဆဲရေးကိုလက်ခံဖို့အစဉ်သင့်ရှိတယ်လို့ပြောကြားလိုက်ပါတယ်။ဒါပေမဲ့ရုရှားကလေကြောင်းတိုက်ခိုက်မှုတွေရပ်တန့်ပြီးစီးရီးယားအစိုးရကလည်းစီးရီးယားတူတကီနယ်စပ်အနီးမှာပြုလုပ်နေတဲ့ထိုးစစ်ဆင်မှုတွေကိုရပ်တန့်မှအဲ့ဒီလိုသဘောတူမယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ဆက်လက်ရပ်တည်တင်မတင်လူထုဆန္ဒခိုင်ပွဲကိုဇွန်လ23ရက်နေ့မှာကျင်းပဖို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကရက်သတ်မှတ်လိုက်ပါတယ်။ပြုပြင်ပြောင်းလဲထားတဲ့28နိုင်ငံပါ EU အဖွဲ့ထဲမှာဗြိတိန်ဆက်ပြီးပါဝင်သွားရေးထောက်ခံချက်ကိုတော့အစိုးရအဖွဲ့ကအတိပြုကြောင်းလဲလန်ဒန်မြို့ကဝန်ကြီးချုပ်ကနေရှိမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံဟာနီပေါ်ရဲ့ငရင်ပြန်လဲထူထောင်ရေးလုပ်ငန်းတွေအပါအဝင်ပို့ဆောင်ရေးနဲ့လက်စစ်စီမံခန့်တွေအတွက်အမေရိကန်ဒေါ်လာတန်250ကူညီမယ်လို့ပြောပါတယ်။
တနင်္ဂနွေနေ့နဲ့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာပါဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.